Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2016ဖေဖော်ဝါရီလ20ရက်စနေနေ့မနက်ခင်း VOE စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးတက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်ခွာညိုနဲ့အတူကြီးညာပေးမှာပါ။လီဗျားနိုင်ငံအနောက်ပိုင်းမှာIS တွေးကြော်ရဲ့လေ့ကျင့်ရေးစခန်းတစ်ခုကို American လေတပ်ကဘုံကျဲတိုက်ခဲ့ရမှာအကြမ်းဖက်သမားတွေလူသစ်ဖြစ်စုဆောင်းခံရသူဒါဇင်နဲ့ချီတေဆုံးရပါတယ်။အာရှဒေသမှာ American ကနိုင်ငံခြားရေးစီးရေးစီးပွားရေးဦးစားပေးဆောင်ရွက်မှုရလဒ်ကောင်းတွေ့ရတာမျိုးဆက်ပြီးလှုပ်ဆောင်မယ်လို့ American သမ္မတကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါ။မှန်တန်တယ်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးသောရရှင်တွေနားဆင်ကြရမှာကမြန်မာနိုင်ငံမှာအစိုးရအပြောင်းလဲမတိုင်ခင်ဆန္ဒပြကြောင်းသားတွေကိုပုံမှန်မျိုးစုံတက်ရုံးထုတ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ AHRC အာရှလူခွင့်ရေးကော်မရှင်က
အမှုကြီးထပ်ကဆွဲဆိုပြီးတော့နောက်ဆုံးငါတို့ထွက်သွားတဲ့အချိန်မှာမင်းတို့ကိုရသလောက်တော့အပြစ်ပေးဦးမယ်ဆိုတဲ့ယူရွယ်ချက်နဲ့
အပြစ်ဆောင်ကိုမကြခင်မှာနားဆင်ရမှာဖြစ်ပြီးတော့မကြခင်တက်လာတော့မယ့် NLD အစိုးရလက်ထက်သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိနိုင်မလဲဆိုတဲ့အပေါ်လက်ရှိပြန်ကြားရေးဝန်ကြီးဦးရထွတ်ရဲ့အမြင်တွေကိုလည်းကြားကြရမှာပါရှင်။နိုင်ငံတကာဘက်မှာတော့ Community ကျူးပါနိုင်ငံကို2.80အတွင်းပထမဦးဆုံးချိန်သွားရောက်လဲပတ်မယ် American သမ္မတတဦးရဲ့ခီးစဉ်အပေါ်တုံ့ပြန်မှုမျိုးစုံကိုလည်းကြားကြရမှာပါ။ဒီသတင်းနဲ့တဆက်တည်းပဲ Community ဟောင်းနိုင်ငံတစ်ခုဖြစ်တဲ့ပိုလန်နိုင်ငံရဲ့သမ္မတဖြစ်လာခဲ့သူလက်လဝန်ဆာဟာဘလို့လူစားလဲဆိုတာကိုလည်းအခုမနေ့မှကြားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းပတ်စံကဏ္ဍတွေကိုထုတ်လွှင့်ပေးအောင်ပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်ခွာညိုကကြီးညာပေးပါမရှင်
။လီဗျားနိုင်ငံနောက်ပိုင်းတူနီရှားနိုင်ငံနဲ့ဆက်က IS စစ်တွေးကြောအဖွဲ့ရဲ့လေ့ကျင့်ရေးစခန်းတစ်ခုကို American စစ်လေရင်တွေကတောက်ကြန်နေမှာဘုံကျဲတိုက်ခတ်ခဲ့ရမှာပြစ်မှတ်ကိုတရိုက်ထိမှန်ခဲ့ပြီးအကြမ်းဖက်သမားတွေရဲ့လူသစ်ဖြစ်စုဆောင်းခံရသူဒါဇင်နဲ့ချီပြီးတေဆုံးခဲ့ရပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကနေ IS အဖွဲ့ကထိတ်တန့်ခေါင်းဆောင်တဦးဖြစ်တဲ့ Noridin Nongchain တေဆုံးသွားဖို့ရရှိတယ်လို့ American ကာဝေးဌာနအတာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာတိတ်အောင်မြင်မယ်လို့ယုံကြည်ကြောင်းနဲ့ Pentagon စစ်ဌာနချုပ်ပြောခွင့်ရ Peter Cook ကတောက်ချာနေမှာပြောကြားခဲ့တာပါ။ချောက်ချန်းဟာပြီးခဲ့တဲ့နှစ်တုန်းကတူနီရှားမှာကြီးမားတဲ့အကြမ်းဖက်တိုက်ခိုက်မှုကြီးနှစ်ခုနဲ့ဆက်နွယ်မှုရှိနေသူဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေကို Tunis ကပြတိုင်းနဲ့တူနီရှားမြို့တော်နာကကမ်းခြေပန်းမျိုးမှာလှုပ်ဆောင်ခဲ့တာဖြစ်ပြီးလူပေါင်း60တဲ့မနယ်တေဆုံးခဲ့ရတာဖြစ်ပါတယ်။ American လေကြောင်းက IS အစွန်းရောက်ဖွဲ့လှုပ်ရှားနေတယ်လို့သိထားတဲ့ Tripoli မြို့တော်အနောက်ဖက်အဆောက်အဦတစ်ခုကိုတောက်ကြံနေအစောပိုင်းကတိုက်ခိုက်ဖျက်ဆီးခဲ့တာဖြစ်ပါတယ်။လူ40တဲ့မနယ်တေဆုံးတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တေဆုံးသူတွေထဲမှာတူနီရှားနိုင်ငံသားမကြသေးခင်ကလေ့ကျင့်စခန်းကိုရောက်လာတဲ့ IS တပ်ဖွဲ့ဝင်အသစ်အများပြားပါတယ်လို့ Sabratta မြို့တော်ဝန်ကပြောပါတယ်
။ဒီသတင်းပတ်တွင်တူရကီဆိုရနဲ့ Carthage ခွဲထွက်ရေးဝါဒီတွေကြားဘုံခွဲတိုက်ခိုက်မှုတွေအရှိန်မြင့်လာနေပါတယ်။ဒါဟာစီးရီးယားပြည်ပခန့်တွေမှာအမေရိကန်ကထောက်ပံ့ပေးနေတာနဲ့အမေရိကန်ရဲ့ရည်မှန်းချက်တွေအပေါ်မေကွန်းထုတ်စရာအစ်စ်တွေတိုးလာတာပါ။လေလာသူတွေကဒီတိုက်ခိုက်မှုတွေကနေစီးရီးယားမှာတူရကီတပ်ဖွဲ့တွေနဲ့ပတ်သက်မှုပိုပြီးတော့ကြေပြန့်လာမှာနဲ့အမေရိကန်နဲ့ဆက်ဆံရေးမှာနောက်ထပ်တင်းမာလာမှုစီကိုဥတီသွားစေနိုင်ပါတယ်။တိုက်ခိုက်မှုတွေရဲ့အကြီးဆုံးတစ်ခုဖြစ်တဲ့တူရကီရဲ့မြို့တော်အန်ကာတာမြို့လယ်မှာဗုဒ္ဓဟူးနေ့ကအသေးခံဘုံခွဲတိုက်ခိုက်ခံရပြီးတဲ့နောက်သမ္မတရေးဆက်တေအာဒိုဝန်ကအလင်းမြန်မဲ့ကာရစ်ခွဲထွက်ရေးသမားတွေနဲ့ပြင်ပကနေထောက်ပံ့သူတွေဆိုပြီးစီးရီးယားကိုရည်ညွှန်းအပြစ်တင်လိုက်ပြီးဒီလူတွေကိုလက်တုံပြမယ်အကြောင်းဒေါသတကြီးနဲ့ချက်ချင်းတုံ့ပြန်ပါတယ်။PYD နဲ့ PKK ခေါင်းဆောင်တွေကသူတို့နဲ့မဆိုင်ဘူးလို့ဘယ်လိုပဲပြောပြောကျွန်တော်တို့ရဲ့ပြည်ထရေးဝင်ကြီးနဲ့ထောက်လှမ်းရေးဌာနသတင်းကရထားတဲ့သတင်းတွေအရဒါဟာသူတို့လက်ချက်ပဲဆိုတာတည်ပြုထားပြီလို့ Mr. Erdogan ကရုပ်သံမိန့်ခွန်းမှာပြောသွားခဲ့တာပါတူရကီအစိုးရတပ်တွေနဲ့ Carthage အလုသမားပါတီ PKK တို့စစ်ဖြစ်နေတာ10စုနှစ်တွေနဲ့ချီကြာခဲ့ပါပြီပြီးခဲ့တဲ့နှစ်အပြစ်ရသဘောတူညီချက်ပြတ်ပြဲသွားပြီးကြတဲ့အသမရ Erdogan ကခွဲထွက်ရေးဝါဒီတွေကိုချိန်မုံ့ဖို့အရှိန်မြှင့်ခဲ့တာပါရှင်
Belgium နိုင်ငံ Brussels မှာကျင်းပနေတဲ့ EU ဥရောပတပ်ဖွဲ့ကခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာ Britain နိုင်ငံက EU ဖွဲ့ဝင်ဖြစ်တဲ့ဆက်လက်ရည်တည်မှုလုံးဝလုံးရေးနဲ့ပတ်သက်ပြီးတောက်ကြံနေညနေပိုင်းအထိဆက်ပြီးဆွေးနွေးနေတယ်လို့ Britain ဝန်ကြီးချုပ် David Cameron ကပြောပါတယ်။တောက်ကြံနေညနေအထိဆက်ပြီးအပေးယူညှိနှိုင်းမှုတွေကိုလုပ်နေဆဲပဲလို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့တာပါ။ တကယ်လို့အပေးယူတဲ့ပြီဆိုရင်တော့ကက်ဘိနက်အစည်းအဝေးကတော့တောက်ကြံနေညဘက်မှာကျင်းပဖို့ရှိတယ်လို့လည်းဆိုပါတယ်။ဒါကြောင့်လန်ဒန်ကိုအရင်စီစဉ်ထားသလိုလင်းနဲ့ပြန်မယ်လို့ကြေညာခဲ့ပေမဲ့မဖြစ်နိုင်ကြောင်းကြေညာထားတာပါ။ကျတဲ့ပရင်းနေမှာစတင်တဲ့ထိပ်တီးဆင်းရဲပွဲမှာဥရောပခေါင်းဆောင်တွေဟာဗြိတိန်နိုင်ငံ EU အဖွဲ့ဝင်အဖြစ်ကနေနှောက်ထွက်မဲ့အရေးပြင်ရွှေဖြောင်းဒုက္ခသည်များဆိုင်ရာပြဿနာတွေကိုပါဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဥရောပလှတ်တော်အကြီးအကဲမာတင်ရှုစ်ကတော့ညီလာခံဟာအရင်စီစဉ်ထားသလိုပဲတောက်ကြံနေမှာပဲပြီးဆုံးနိုင်တယ်လို့သတင်းတောက်တွေကပြောပါတယ်။
အမေရိကန်ပြည်ထောင်စုကဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီတွေမှာဒီကနေ့စနေနေ့မှာသမ္မတရွေးချယ်ရေးနဲ့ပတ်သက်လို့နောက်ထပ်ပြိုင်ပွဲတွေကျင်းပဖို့ရှိပါလိမ့်မယ်။တောင်ကယ်ရိုလိုင်းနားမှာရီပပ်ဘလစ်ကန်ပါတီဘက်ကသမ္မတကိုယ်စားလှယ်လောင်းပနမရွေးချယ်ဖို့ရှိနေပြီးနီဗာရာပြည်နယ်မှာတော့ဒီမိုကရက်ပါတီကသမ္မတကိုယ်စားလှယ်လောင်းရွေးချယ်ရေးဆွေးနွေးကြဖို့ရှိပါတယ်။လာမယ့်တောင်ကယ်ရိုလိုင်းနားအကျိုးရွေးချယ်ပွဲမှာရီပပ်ဘလစ်ကန်ပါတီရဲ့ရှေ့တန်းရောက်နေတဲ့ကိုယ်စားလှယ်လောင်းတွေဖြစ်တဲ့ဒီဒေါ်နယ်ထရမ့်နဲ့ပုပ်ယဟန်မင်းနီဖရန်စစ်စ်တို့မက္ကဆီကိုနဲ့အမေရိကန်နှစ်နိုင်ငံကြားကနယ်စပ်ကိစ္စပေါ်မှတ်ချက်စကားတွေကလည်းအငင်းပွားစရာဖြစ်လာခဲ့တာပါလူတယောက်ဟာဘယ်နေရာမှာပဲဖြစ်ဖြစ်တရားထိုးဖို့မစင်စားပဲအုတ်တိုင်းဆောက်ဖို့ကိုပဲစဉ်းစားနေမယ်ဆိုရင်ဒီလိုဟာခရီးယံဘာသာဝင်မဟုတ်ဘူးတရားတော်နဲ့မညီဘူးလို့ပုပ်ယဟန်မင်းကမက္ကဆီကိုကနေပြီးတော့ရောမမြို့ကိုအပြန်လေယာဉ်ပေါ်မှာပြောခဲ့တာပါမစ္စတာထရမ့်ကလည်းပုပ်ယဟန်မင်းရဲ့ပြောကြားချက်ဟာရှက်စရာကောင်းတယ်လို့ချက်ချင်းတုံ့ပြန်ခဲ့ပေမဲ့ကြာသာပတိနေ့ကတော့နိုင်ငံကိုထုတ်လွှင့်တဲ့ရုပ်သံမင်းကောမှာသူကပုပ်ယဟန်မင်းကြီးကိုလေးစားမှုရှိတဲ့အကြောင်းနဲ့ပုပ်ယဟန်မင်းကသူ့ရဲ့နေဆက်ဒေတာအစီအစဉ်နဲ့ပတ်သက်လို့သတင်းပေးမှားတာခံလိုက်ရတာလည်းဖြစ်နိုင်တယ်လို့ပြောသွားခဲ့ပါတယ်ရှင်
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တင်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အာရှဒေသမှာ American ကနိုင်ငံခြားရေးစီးရင်နဲ့စီးပွားရေးဦးစားပေးဆောင်ရွက်မှုတွေအတွက်ရလကောင်းတွေတွေ့ရတာမို့ဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်း American သမ္မတ Barack Obama ကပြောကြားလိုက်ပါတယ်။အာရှအတွက်ချိန်ခွင်ရှာညှိဖို့လုပ်တဲ့အထက်မှာ American အစိုးရရဲ့အားထားရဆုံးရင်းမြစ်ဖြစ်တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုဟာအရေးပါဆုံးစီးပွားရေးလှုပ်ဆောင်ချက်တစ်ခုဖြစ်ပေမဲ့ဒါကပဲပြဿနာဖြစ်နေတယ်လို့ဝေဖန်သူတွေကထောက်ပြကြပါတယ်။မကြသေးခင်ကကယ်လီဖိုးနီးယားမှာကျင်းပခဲ့တဲ့ American ASEAN စီးပွဲမှာသမ္မတအိုဘားမားကဥပဒေစိုးမိုးမှုပိုးပြီးအားကောင်းလာအောင်ကြိုးစားတာဟာ American နဲ့ ASEAN ဖွဲ့ရင်းနိုင်ငံတွေကြားကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးလာစေဖို့အားပေးရရောက်နိုင်တယ်လို့ပြောကြားခဲ့ပါတယ်။ ASEAN 10နိုင်ငံမှာလူဦးရေကအသန်း600ကျော်ရှိပြီးစီးပွားရေးလေပတ်မှုကစုစုပေါင်းဒေါ်လာတန်ပေါင်း 1.4 ထရီလီယံလောက်ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာပဲ American ရဲ့အားရှဒေသရင်းနှီးမြှုပ်နှံမှုဟာဒေါ်လာတန်ပေါင်း 226 ဘီလီယံရှိခဲ့ပြီးအာဆီယံနိုင်ငံတွေနဲ့ကုန်သွယ်မှုဟာထိတ်ဆုံးမှရှိနေကြတာဖြစ်ပါတယ်။ဒါဟာတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာအမေရိကန်ရင်းနှီးမြှုပ်နှံမှုထက်ပိုနေတာပါ။ဒီဒေသဟာမဟာဗျူဟာချပြီးစီးပွားရေးကြီးထွားမှုအတွက်အရေးပါရမှုသမ္မတအိုဘားမားကသူ့သမ္မတတာဝန်ယူခြင်းကစပြီးဒီဒေသမှာချိန်ခွင်ရှာညှိတဲ့အာရှဒေသဦးစားပေးမှုလှုပ်ဆောင်ခဲ့တာလို့အင်ဗျူရာရှိတွေကပြောပါတယ်။ဒါပေမဲ့ဒီလိုအမေရိကန်ရဲ့အာရှဒေသဦးစားပေးမှုအတွက်စိုးရိမ်မှုတွေတွေ့လာနေရပြီးဒီချိန်ခွင်ရှာညှိမှုဟာအာရှနိုင်ငံတွေကိုအမေရိကန်နဲ့ဒီမိုကရေစီနိုင်ငံတွေစီးကနေတရုတ်ဘက်ကိုပိုးပြီးရောက်တော်တာမျိုးဖြစ်နေတယ်လို့ဝေဖန်သုံးသပ်သူတွေကပြောပါတယ်။
တောင်တရုတ်ပင်လယ်ထဲကပိုင်နဲ့ငင်းပွားနေတဲ့ပါရာဆက်ကျွန်းစုမှာတရုတ်တို့ကမြေပြင်ကနေပစ်ခတ်တဲ့ဒုံးလနဲ့တွေတပ်ဖြန့်ချထားမှုနဲ့ပတ်သက်လို့ဗီယက်နမ်ကတောက်ကြနေမှာကန့်ကွက်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလီဟိုင်ဘင်းကဗီယက်နမ်ဆိုင်ရာတရုတ်တန်ယုံနဲ့ကုလသမဂ္ဂတွင်ရုံမှုချုပ်ဘန်ကီမွန်းစီပေးပို့တဲ့ကြေညာချက်မှာပါရာဆက်ကျွန်းစုပေါ်ကဗီယက်နမ်ရဲ့အချုပ်အခြာအာဏာအချုပ်အခြာကိုအကြီးအကျယ်ချိုးဖောက်ကျူးကျော်မှုလို့ဖော်ပြခဲ့ပါတယ်။ပါရာဆက်ကျွန်းစုတွေထဲမှာပါဝင်တဲ့ဝူဒီကျွန်းပေါ်မှာအတိအကျဖော်ပြမထားတဲ့လက်နက်တွေတပ်ဆင်ထားတယ်လို့တရုတ်နိုင်ငံပိုင် Global Times သတင်းစာမှာကြာသာပတေးနေ့ကအတည်ပြုရေးသားဖော်ပြခဲ့တာပါ BNN ကကုလသမဂ္ဂအနေနဲ့အခုလိုတရုတ်အစိုးရရဲ့လုပ်ရက်ကိုပြစ်တင်ရှုတ်ချဖို့တောင်းဆိုထားပြီးဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေတာဖြစ်တဲ့အကြောင်းနဲ့လုံခြုံရေးပေးအန္တရာယ်ကင်းရှင်းရေးနဲ့လေကြောင်းနဲ့ရေကြောင်းဆိုင်ရာလွတ်လပ်မှုတို့ချိန်ချောက်နေတာဖြစ်ကြောင်းလည်းထည့်သွင်းဖော်ပြခဲ့ပါတယ်။တရုတ်ကတော့ဒီဒေသဟာသူတို့ပိုင်နဲ့ဖြစ်တဲ့အတွက်စစ်ဖက်ဆိုင်ရာသုံးဆောင်ပစ္စည်းတွေထားခွင့်တရားဝင်ရှိတယ်လို့အခိုင်အမာပြောဆိုထားပါတယ်။
ပြီးခဲ့တဲ့နှစ်ကဆန်ဗာနာဒီနိုမှာဝင်ရောက်ပြစ်ခတ်ခဲ့တဲ့တနသမတူရဲ့ iPhone ထဲမှာရှိတဲ့အချက်လက်တွေထုတ်ပေးရမယ်ဆိုတော့တရားရုံးမိန့်ကိုချက်ချင်းလိုက်နာဖို့ Apple ကုမ္ပဏီကိုတရားသူကြီးကအမိန့်ထုတ်ပြန်ပေးဖို့ American တရားရေးဌာနကတောင်းဆိုလိုက်ပါတယ်။ Apple ကုမ္ပဏီအကြီးအကဲ Tim Cook က သူကုမ္ပဏီဟာ30သူရဲ့ပုဂ္ဂလိကဆိုင်ရာကိုအကောက်အွယ်ပေးဖို့တရားရုံးမိန်ကိုစိန်ခေါ်သွားမှာဖြစ်ကြောင်းအများပြည်သူသိအောင်ကြေညာချက်ထုတ်ပြောဆိုခဲ့ပါတယ်။ဒီကြေညာချက်ကိုအစိုးရရှိနေတွေကတောက်ကြံနေမှာတုံ့ပြန်တောင်းဆိုလိုက်တာပါ။လူသေးဆုံးတဲ့အထိဖြစ်တဲ့အကြမ်းဖက်တိုက်ခတ်မှုတွေဆုံဆန်းစစ်ဆေးမှုကိုအပြည့်အဝကူညီဖို့မလုပ်ဘဲရုံးမိန်ကို Apple ကလူသိရှင်ကြားဆန့်ကျင်ခဲ့တာဖြစ်ကြောင်းအစိုးရရှိနေတွေကဖော်ပြပါတယ်။အခုလိုဖုန်းနဲ့အချက်လက်တွေဖော်ထုတ်ပေးဖို့အစိုးရတောင်းဆိုချက်တွေကို Apple ကုမ္ပဏီငင်းပယ်မှုဟာသူ့ကုမ္ပဏီရဲ့စီးပွားရေးဆိုင်ရာစံနမူနာဖြစ်တည်ရှိနေမှုနဲ့Apple အမှတ်သားတစ်စီးနဲ့ပတ်သက်တဲ့ဈေးကွက်စီးပွားရေးဆိုင်ရာမဟာဗျူဟာပြောဆိုရမှုလိုအခြေခံတာဖြစ်ပုံရတယ်လို့လည်းအစိုးရရှင်းနေတွေကပြောပါတယ်။ဒီမှုနဲ့ပတ်သက်ပြီးမတ်လ22ရက်နေ့မှာကြားနာမှာဖြစ်ပါတယ်။ Apple ကုမ္ပဏီကရှင်းနေတွေကတော့အခုသတင်းပတ်တရားရုံးအမိန့်အတွက်တည်ဝင်လျှောက်လှည့်ချက်ကိုရှေ့သတင်းပတ်ကုန်တော့တင်သွင်းနိုင်မှာဖြစ်ကြောင်းပြောပါတယ်
။ American ပြည်ထောင်စု area ရဲ့စုစုပေါင်းရဲ့30ရာခိုင်နှုန်းများသာရှိတဲ့မြေပမာဏကိုကာကွယ်စောင့်ရှောက်ခံမြေအဖြစ်သတ်မှတ်ထားပါတယ်။တချို့နိုင်ငံတွေမှာဒီလိုနိုင်ငံတော်ကစောင့်ရှောက်ခံမြေအဖြစ်သတ်မှတ်မှုဟာ30ရာခိုင်နှုန်းထိရှိတာကြောင့်အခုလိုအမေရိကန်က10ရာခိုင်နှုန်းသတ်မှတ်တာဟာတိတ်နေတယ်လို့တော့မဆိုနိုင်ပါဘူး။ဒါပေမဲ့တဘာဝအလှပတွေကိုထိမ့်သိမ်းစောင့်ရှောက်ရမှာအမေရိကန်နိုင်ငံကအခုဖော်ပြထားတဲ့ရာခိုင်နှုန်းတွေထက်များပါတယ်။အမေရိကန်အမျိုးသားပန်းချံထိမ့်သိမ်းစောင့်ရှောက်ရေးဌာနကဒီနှစ်မှာတဘာဝပတ်ဝန်းကျင်စောင့်ရှောက်ရေးရာပြည့်နှစ်အခမ်းအနားကျင်းပနေတာပါ။ဒါကြောင့်မို့လို့အကယ်ဒမီဆုရရုပ်ရှင်ဖွဲ့ကိုငှားရမ်းပြီးနိုင်ငံဟွန်းကအမျိုးသားပန်းချံပေါင်း60ကျော်ကိုကုလကြအောင်လှည့်လည်ပြီးအမေရိကန်ရဲ့အလှဆုံးသဘာဝရှုခင်းတွေကိုရုပ်ရှင်ရိုက်ကူးစေခဲ့ပါတယ်ရှင
်။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မက်ခွာညိုကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ဆန္ဒပြကြောင်းသားတွေကိုတရားရုံးတွေမှာရုံးထုတ်နေတဲ့ကိစ္စ AHRC ကဘလို့ဝေဖန်လိုက်တယ်ဆိုတာကိုကြည့်ရအောင်ပါ။မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြတဲ့ကြောင်းသားခေါင်းဆောင်တွေနဲ့လှုပ်ရှားတက်ကြွသူတွေကိုပုံမှန်အမျိုးမျိုးနဲ့ဆွဆွဲပြီးတရားရုံးများစွာမှာရုံးထုတ်စစ်ဆေးနေတဲ့လုပ်ရက်ဟာတရားဥပဒေနဲ့မညီညွတ်တဲ့လုပ်ရက်ဖြစ်တယ်လို့ဟောင်ကောင်ခြေဆိုင် AHRC အာရှလူ့ခွင့်ရေးကော်မရှင်ကမနေ့ကပြောကြားလိုက်ပါတယ်။ဒါဟာယာရုကနေအားယူတော့မဲ့သမရဦးသိန်းစိန်ရဲ့အစိုးရအဖွဲ့အနေနဲ့သူတို့လက်ထက်မှာចောင်းသားတွေဟာမငြိမ်မသက်ဖြစ်အောင်လုပ်ခဲ့တယ်ဆိုတဲ့အညှိုးနဲ့လှုပ်ဆောင်နေတယ်လို့မြင်ကြောင်း AHRC ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်။အကြောင်းစုံကိုတော့မဲအင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ AHRC ရဲ့မနေ့ကထုတ်ပြန်တဲ့အရေးပေါ်ကြေညာချက်မှာမနေ့က2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆန္ဒပြတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးခံထားရပြီးအမှုပေါင်းများစွာနဲ့ဆွဆွဲခံထားရတဲ့ကျောင်းသားခေါင်းဆောင်3ဦးကိုခြွင်းချက်မရှိချက်ချင်းလွှတ်ပေးဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်။တက္ကသိုလ်ကျောင်းသားသမဂ္ဂခေါင်းဆောင်တွေဖြစ်တဲ့ကိုပိုင်ရဲသူ၊ကိုစရာလွင်နဲ့ကိုနန်လင်းတို့3ဦးကိုအင်းစိန်ထောင်မှထိန်းသိမ်းထားတာဖြစ်ပါတယ်။သူတို့ကိုငိမ့်စုစီပုံမှ18အပြင်နောက်ထပ်ပုံမှ905ခါခွေအများပြည်သူမငြိမ်မသက်ဖြစ်အောင်စူပူလှုံ့ဆော်တဲ့အမှုနဲ့လဲအာဏာပိုင်တွေကဆွဆွဲထားတယ်လို့ AHRC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူ2015ခုနှစ်ကလက်ပဒန်းပညာရေးတပိတ်စစ်ကြောင်းကိုဥဆောင်ခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ခေါင်းဆောင်တွေဖြစ်တဲ့ကိုကျော်ကိုကိုကိုမင်းသွေးတစ်မဖြူဖြူအောင်ကိုနန္ဒဆင်အောင်နဲ့ကိုလင်းထက်နိုင်တို့ကိုလည်းပုံမှန်18အပြင်အခြားပုံမှန်တွေဖြစ်တဲ့905ခါခွေမြို့နယ်တရားရုံးပေါင်း20ကျော်မှာအာဏာပိုင်တွေကဆွဲဆူထားတာဖြစ်ပါတယ်။အခုလိုကျောင်းသားတွေပေါ်ဆွဆွဲထားတဲ့အမှုတွေဟာတရားဥပဒေနဲ့ညီညွတ်မှုမရှိဘူးလို့ AHRC ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ
်။အစိုးရအဖွဲ့ဝင်ကိုတိုင်ကိုကအရေးမယူပါဘူးဆိုပြီးတော့သဘောတူညီချက်မှာလက်မှတ်ရေးထိုးထားပြီးတော့မှသဘောတူညီချက်ကိုဖောက်ပြစ်ပြီးတော့အခုလိုဖမ်းဆီးထားခြင်းကလုံးဝကိုမှားယွင်းနေအစိုးရတရားရဲ့တာဝန်ခံမှုတာဝန်ယူမှုလုံးဝကင်းမဲ့နေတဲ့လုပ်ရဖြစ်တယ်ဆိုတာကိုကျွန်တော်တို့ပထမပြောခြင်းနဲ့နောက်တစ်ချက်ပြောခြင်းတာကလက်ပဒန်းကျောင်းသားတွေဖြစ်တဲ့ကိစ္စမှာမြို့နယ်တွေလိုက်အခုဆွဲဆိုနေတဲ့ကိစ္စရကလူတယောက်ကိုဓာတ်နဲ့အချက်50ထိုးရင်တစ်ချက်ကို9နှစ်ကြမယ်အချက်50ဆို250ချမယ်သဘောမျိုးဖြစ်တဲ့ယူရကျဖြစ်နေတာမျိုးကျွန်တော်တို့တွေ့ရတယ်။ဒါတွေကကျွန်တော်တို့ဥပဒေပြဋ္ဌာန်းချက်အရဆိုလို့ရှိရင်လုံးဝရည်ကိုမှားယွင်းနေတဲ့ပြဋ္ဌာန်းချက်မျိုးဖြစ်တယ်
။အဲ့တော့ဥပဒေပညာရှင်အနေနဲ့ရောအခုလိုကျောင်းသားခေါင်းဆောင်တွေကိုဆွဆွဲချက်ပေါင်းများစွာနဲ့တရားရုံးတွေမှာဒီနေ့စဉ်ရုံးထုတ်နေတဲ့အာဏာပိုင်တွေရဲ့လုပ်ရက်ဟာဘာကြောင့်လဲလို့မြင်လဲရှင
့်။ကျောင်းသားတွေကမိမိတို့ရဲ့အနာဂတ်အတွက်လွတ်လပ်စွာပညာသင်ယူခွင့်ရှိရမယ်မိမိတို့ရဲ့အနာဂတ်ကိုမိမိတို့ဖန်တီးနိုင်တဲ့ပညာရေးစနစ်မျိုးဖြစ်ရမယ်ဆိုတဲ့အမြင်ကို ဤသူလူလူနဲ့မိဘတွေနဲ့ကျောင်းသားလူတွေအားလုံးကိုတည်အောင်မျက်လုံးဖွင့်ပေးလိုက်တာဖြစ်တယ်။အဲ့ဒီလိုမျက်လုံးဖွင့်ပေးလိုက်တာကကျွန်တော်တို့ရခင်အစိုးရရဲ့အဆိုင်ကိုထိုးတယ်လို့မျိုးဖြစ်တယ်ဆိုတာကိုကျွန်တော်မြင်ရတယ်။ထိုနည်းတူစွာပဲကိုနေမျိုးစဉ်တို့လိုတက်ကြွလှုပ်ရှားတဲ့သူတွေကလည်းလက်ပောင်းတောင်အရေးကိုနိုင်ငံတကာကအာရုံစိုက်ပြီးကြီးလာရတဲ့အထူးဖြစ်အောင်လုပ်တဲ့အတွက်အညိုအတီးတွေနဲ့ခုလိုမျိုးအမှုတွေထက်ကထက်ကဆွဲဆိုပြီးတော့နောက်ဆုံးငါတို့ထွက်သွားတဲ့အချိန်မှာမင်းတို့ကိုရသလောက်တော့အပြစ်ပေးဦးမယ်ဆိုတဲ့ယူရချက်နဲ့လောက်ဟန်တူတယ်လို့ကျွန်တော်တို့ကတော့ထင်မြင်ယူဆ
။ဒီတော့တွင်မှာပဲမြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးကာလရောက်နေပြီမဲ့လေလူခွင့်ရေးအခြေအနေတွေဆက်ပြီးဆိုးရွားနေတာကြောင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့အခွင့်အာဏာကိုအရင်နှစ်တွေအတိုင်းမက်ရှလာမှာကျင်းပမဲ့လူခွင့်ရေးကောင်စီညီလာခံကနေတက်တန်းတိုးပြီးဆက်လက်ထားရှိဖို့မြန်မာလူထုအခြေပြုအဖွဲ့ပေါင်း90ကျော်ကလက်မှတ်ရေးထိုးတောင်းဆိုထားတဲ့စာကိုကုလသမဂ္ဂလူခွင့်ရေးကောင်စီစီကိုမနေ့ကပေးပို့ခဲ့ပါတယ်ရှင
်။မင်းချင်းနိုင်ပြပြခဲ့တာပါရှင်။နိုင်ငံတကာဆောင်းပါးတွေကိုအလှည့်မပေးခင်မှာအနေဒီအစိုးရလက်ထက်သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိနိုင်မလဲဆိုတဲ့လက်ရှိပြန်ကြားရေးဝန်ကြီးရဲ့အမြင်ကိုကြည့်အောင်ပါ။အနေဒီဥဆောင်တဲ့အစိုးရတက်လက်ထက်မှာသတင်းမီဒီယာတွေပို့ပြီးတော့ပွင့်လင်းလာဖို့မျှော်လင့်ပေမဲ့အစပိုင်းမှာတော့သတင်းမီဒီယာတွေနဲ့အစိုးရအာဏာပိုင်တွေကြားအပြန်အလှန်နားလည်မှုတွေရှိဖို့တော့လိုအောင်မယ်လို့လက်ရှိပြန်ကြားရေးဝန်ကြီးဦးရထွတ်က VOA ကိုပြောပါရယ်ပြန်ကြားရေးဝန်ကြီးဌာနအနာဂတ်နဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဦးရထွတ်က VOA ကိုပြောခဲ့တာဖြစ်ပါတယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုရောက်လာခဲ့တဲ့ပြန်ကြားရေးဝန်ကြီးဦးရထွတ်ကို VOA အဖွဲ့သားကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင်
။ပြန်ကြားရေးဝန်ကြီးဌာနရဲ့အနာဂတ်ကိုရောဝန်ကြီးဘယ်လိုမြင်ထားပါလဲခင
်ဗျာ။ပြန်ကြားရေးဝန်ကြီးဌာနရဲ့အနာဂတ်ကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးအဆုံးဖြတ်ပဲပေါ့။ကျွန်တော်ကတော့ဘာပဲလုပ်ခဲ့လဲဆိုတော့ဘယ်လိုအခြေအနေမဆိုရင်ဆိုင်ရည်ဖြစ်စီကျွန်တော်ဝန်ထမ်းလေးအနေနဲ့ဆက်ပြီးတော့ရက်တည်နိုင်စွမ်းရှိအောင်ပေါ့နော်။လုပ်ငန်းအသက်ပညာအရာဖြစ်ဖြစ်ကျင့်ဝတ်အရာဖြစ်ဖြစ်စိတ်သက်ပိုင်းဆိုင်ရာဖြစ်ရက်တည်နိုင်ဆုံးရှိအောင်လို့ကျွန်တော်ပြင်ဆင်ပေးခဲ့တာပေါ့အဲ့တော့ကျွန်တော်ကတော့ပြန်ကြ ाई ဝင်ထဏာရှိသည်ဖြစ်စေမရှိသည်ဖြစ်စေကျွန်တော်ရဲ့ဝင်ထဏာဝန်ထမ်းတွေဟာစာတမ်းသမားကောင်းတွေမီဒီယာသမားတွေဖြစ်နေဆက်ပြီးတော့ရက်တည်နိုင်နိုင်မလို့ကျွန်တော်တို့ယုံကြည်တယ်
ဟုတ်ကဲ့မြန်မာနိုင်ငံရဲ့သတင်းမီဒီယာလူလက်ခွင့်ရဒေတာတွေမှာတော့မှနှစ်အနည်းငယ်အတွင်းမှာအများကြီးကိုတက်လာတယ်လို့ပြောကြပါတယ်ဒါသတင်းမီဒီယာဆိုင်ရာကြွန့်ကျင်တဲ့လူကိုယ်တိုင်ကသုံးသပ်ထားတာပါဆိုတော့ဒီမှာတစ်ချက်ထောက်ပြကြတာကတော့ကျွန်တော်တို့အသံမီဒီယာအတန်းနဲ့မီဒီယာလုပ်ငန်းလွတ်လပ်ပွင့်လင်းလာဖို့လာလာရောအခုဒီနေ့ဒီချိန်မှာဘယ်လောက်တိရှိလာပါလဲ
ကျွန်တော်တို့ဆိုရရဲ့ပြုပြင်ပြောင်းလဲလုပ်ငန်းစဉ်ထဲမှာကိုကဒီရုံတန်ခါနာပေါ့နော်ဖွံ့ဖြိုးတိုးတက်ပါပါတယ်ဒါကြောင့်မို့လို့ကျွန်တော်က2013ခုနှစ်ကဒီရုံမြင့်တန်ကြားနဲ့အတန်းထုတ်လွှင့်ခြင်းဥပဒေချောင်းကိုရေးဆွဲပြီးမှကျွန်တော်တို့လွတ်တော်တင်ခဲ့တာပေါ့တိုးတော်လွတ်တော်မှာသူကအကြောင်းမျိုးကြောင့်ကြံ့ကြာနေတဲ့ခါကျတော့2015ဩဂတ်စ်ကျမှာပဲအတည်ပြုနိုင်တယ်ပေါ့အဲ့တော့အခုအဲ့ဒီဥပဒေကနေပြီးမှနေဥပဒေတွေပေါ်ထွက်ဖို့နဲ့အဲ့လာရုံးမြင့်တန်ကြားကောင်စီလိုဟာမျိုးတွေဖွဲ့စည်းဖို့ကတော့ကျွန်တော်တို့တင်နေမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥဆောင်တဲ့အစိုးရလက်ထက်ကျမှာပဲလုပ်နိုင်တော့မှာပဲ
။ဟုတ်ကဲ့။ဒီမှာနိုင်ငံကသတင်းမီဒီယာပွင့်လင်းနေဆိုပေမဲ့ဒီလိုပွင့်လင်းတဲ့အခြေအနေကဘယ်သူမှမျှော်လင့်မထားတဲ့ဘယ်သူမှကြိုပြီးတော့ပြင်မထားတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီသတင်းမီဒီယာသမားတွေဘက်မှရောဖက်ကသဆိုင်ရာဆိုရတာဝန်ရှိသူတွေဟလာနိုင်ငံပါတီတရားတာဝန်ရှိသူတွေဘက်မှရောနှစ်ဖက်စလုံးမှာလိုအပ်ချက်တွေရှိတာတွေ့ရပါတယ်။ဒီကိစ္စရဲ့ပိုင်းမှာလည်းတော်တော်တရင်ယူပြင်းနေပါတယ်နဲ့ပတ်သက်ပြီးတော့အတန်တွေတော်တော်များများထွက်ခဲ့ပါတယ်။အဲ့ဒါတွေကိုအစဉ်ပြေချောမွေ့သွားအောင်အကောင်းဆုံးဘယ်လိုလုပ်နိုင်လဲ
။ဒါတော့ကျွန်တော်တို့ကဗျာနှစ်ပေါင်း90ကျော်လောက်ဒီစနစ်နဲ့ကင်းကွာနေခဲ့တာ။အဲ့တော့ဒါကြီးကိုကျွန်တော်ပြန်ပြောင်းလဲတဲ့ခါမှာခင်ဗျားပြောသလိုပဲကျွန်တော်တို့အစိုးရပိုင်းမီဒီယာတွေမှာလည်းစိန်ခေါ်မှုတွေအများကြီးနဲ့ရှိတယ်။အပုပ်ပလိကမီဒီယာတွေမှာလည်းစိန်ခေါ်မှုတွေရှိတာပေါ့။တိုးတော့နှစ်ဖက်လုံးကတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြောင်းမယ်ဆိုလို့ရှိရင်လွတ်လပ်ပေါ်လင်းတဲ့သတင်းမီဒီယာပတ်ဝန်းကျင်ရှိကိုရှိရမယ်ဆိုတဲ့ရည်ရွယ်ချက်ချင်းတော့တူတာပေါ့။အဲ့တော့ဒီအတွက်တူပြီဆိုရင်တောင်းတောင်းနားလည်မှုရဖို့တော့ကတော့အပြန်လန်ဆွေးနွေးညှိနှိုင်းအောင်ပေါ့ဗျာတောင်းတောင်းတယောက်ရဲ့ခက်ခဲတယောက်နားလည်အောင်ကြိုးစားအောင်ပေါ့ကျွန်တော်တို့လက်ထက်မှာလည်းကျွန်တော်နဲ့မီဒီယာကြားမှာအဖို့ထစ်တွေပြဿနာတွေရှိခဲ့တာပဲတိုးတော့ဘာပဲပြောဒီလိုပဲညှိရင်းနှိုင်းရင်းနဲ့ပဲကျွန်တော်တို့ဒီလောက်ထိခီပောက်ခဲ့ပြီပေါ့ဆိုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်နေနေကတော့မူလနေရလွတ်လပ်ပွင့်လင်းတဲ့ဒီမိုကရေစီစနစ်ကိုတည်ဆောက်မယ်လို့ကြွေးကြော်ပြီးလာခဲ့တဲ့အစိုးရဟုတ်ဗျာဆိုတော့ကျွန်တော်တို့တက်တော်သူပို့ပြီးတော့မှမီဒီယာမှာလွတ်လပ်ပွင့်လင်းအောင်လုပ်နိုင်နေမလို့ကျွန်တော်ယုံကြည်တယ်။ဒါပေမဲ့အစမှာတော့ဗျာတယောက်တယောက်တယောက်နေထားဖို့တယောက်နားလဲအောင်တော့ပြန်စူးစမ်းဖို့အသင်းသမားတွေဘက်ကလိုချင်နေဆိုရင်လည်းဟိုဘက်ကမြို့သားဒီမိုကရေစီဖွဲ့ချုပ်ကတာဝန်ရှိသူတွေမှာစိုးရိမ်မှုရှိနေမှာပေါ့။အဲဒီစိုးရိမ်မှုတွေလည်းသတင်းသမားတွေကနားလဲအောင်လုပ်ရမယ်။သတင်းသမားတွေရဲ့လုပ်ငန်းသဘောတဘာဘောကိုလည်းဟိုဘက်ကတာဝန်ရှိသူတွေကနားလဲအောင်လုပ်ရမယ်။ဆိုတော့အလုံးစုံဆွေးနွေးဖို့လိုဟာမျိုးတွေအစည်းအဝေးမျိုးတွေနဲ့များများတွေ့ပြီးဖြည့်ရှင်းတင်တယ်လို့ကျွန်တော်တို့မြင်တယ်။ဟုတ်ကဲ့
။ဦးကြီး တို့ဝန်ကြီးစတာမကြခင်မှာဆိုရင်တော့စူအဖွဲ့အတွက်ပြောင်းပြီးပြီဆိုရင်ဝန်ကြီးလုပ်ငန်းတော်ဝင်တွေလည်းပြီးဆုံးတော့မယ်လို့ကျွန်တော်လည်းလူပဲစားပါတယ်ဝန်ကြီးကိုယ်တိုင်ရဲ့ရှေ့အနာဂတ်နိုင်ငံရေးအနာဂတ်ဝန်ကြီးဘယ်လိုစဉ်းစားထားပြီးပြီလဲခင်ဗျာ
ခုနကအေးအောင်နဲ့မေးတော့လည်းကျွန်တော်ဒီမေးခွန်းပဲဖြေရတာပေါ့ဗျာဆိုတော့နိုင်ငံရေးမှာတော့ဗျာနောက်၄-၅နှစ်ဆိုတော့အရန်ဝေးပါသေးတယ်အဲ့ဒါဒါကြီးတော့ကျွန်တော်တော့စေကျွန်တော်နိုင်ငံရေးဘာလုပ်မလဲဆိုတော့ကျွန်တော်မစဉ်းစားပါဘူးလက်ရှိလုပ်ချင်တာတော့ကျွန်တော်ခဏအားယူမယ်ပြီးလို့ရှိရင်တော့ကျွန်တော်ရဲ့အတွေ့အကြုံတွေကိုစာအုပ်ဖြစ်ရေးတာနောက်မြန်မာနိုင်ငံရေးဘုတ်မှာပြင်ပလေးလာသုံးသပ်တဲ့အကြောင်းဝေဖန်သုံးသပ်တာတွေကျွန်တော်လုံးမဆုံးဖြတ်ထားပါဘူ
းနိုင်ငံလောက်ကလည်းပြောင်းဝင်မှုအလားအလာရှိတယ်ပေါ့န
ော်အဲ့ဒါကတော့ပြောဖို့ရန်စောပါသေးတယ်ဗျာတကယ်ကြောင့်ကျွန်တော်လည်းဝန်ထမ်းဘဝလာလာဆိုတော့နိုင်ငံသမားလည်းမဟုတ်ခဲ့ဘူးလေ
သမရာကြီးနေနယ်ကိုဘယ်လိုစဉ်းစားထားလဲဘယ်လိုတည်ထားပါလဲသမရာကြီးကသူ့ရဲ့နိုင်ငံရေးနာဂတ်ကိုဘယ်လိုပြင်ဆင်ထားပ
ါသမရာကြီးကတော့အရင်တော့ပြည်သူ့ချက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌပေါ့သမရာဖြစ်တဲ့အခါကျတော့ဖွံ့ဖြိုးရေးအခြေခံဥပဒေရဲ့ကန့်သတ်ချက်ကြောင့်သူပါတီကိစ္စတွေဝင်မလုပ်ခဲ့ရဘူးအဲ့တော့သမရာတာဝန်လွှဲပြောင်းပြီဆိုတော့ဒီ2015ရွေးကောက်ပွဲရဲ့အတွေ့အကြုံတွေကနေတင်ကားစာဖော်ထုတ်ပြီးတော့မှပြည်ခိုင်သူ့ပါတီကြီးကိုပြန်ပြီးတော့ပြင်ဆင်တာတွေဖွဲ့စည်းတာတွေသူပြန်လုပ်မှာပေါ့ပြီးလို့ရှိရင်တော့ပါတီကောင်းဆောင်မှုဘယ်သူ separate လုပ်မှာဆိုတော့ပါတီကပြန်ဆုံးဖြတ်မှာပေါ့ဒါတော့ကျွန်တော်အကြမ်းမင်းနားလေတာတော့ဟုတ်ကဲ
့နောက်9နှစ်အတွင်းမြန်မာနိုင်ငံပေါ်ဝင်ရဲ့ vision ပေါ့နော်ဝင်ရဲ့အမြင်ကြီးမျှော်လင့်ထားတာနောက်9နှစ်ကြာပြီးတဲ့အခါမှာမြန်မာနိုင်ငံဟာဘယ်လိုအခြေအနေမျိုးမှာရှိနေလိမ့်မယ်လို့ဝင်ကြီးကိုယ်တိုင်ကဖြစ်ချင်ပါတယ်မျှော်လင့်ထားပါတယ်ကြိုးမြင်ထားပါတယ
်ကျွန်တော်ကတော့ဒါမဲ့9နှစ်မှာမြန်မာနိုင်ငံအခုတဲ့ပုံမှာတည်ငြိမ် agent ပြီးရင်ပို့တော့ဖွံ့ဖြိုးတိုးတက်မယ်နောက်ပြီးနိုင်ငံတကာအတိုင်းဝိုင်းနဲ့ပို့ပြီးတော့မှဟိုချိတ်ဆက်မိလာမယ်လို့ကျွန်တော်ယုံကြည်တယ်။ဘာလို့ဆိုတော့ကျွန်တော်အတိုင်းဝိုင်းနဲ့မှာဘလောက်ပဲတရားမတရားသဘောထားကောလွှဲမှုတွေရှိနေပါစေအားလုံးကမြန်မာနိုင်ငံကိုပို့ပြီးတော့ကောင်းတော်မြင်နေတဲ့လူတွေကြီးပဲလေ။ဆိုတော့ဒီဘုံအကျိုးစီးပွားကနေပဲကျွန်တော်တို့ညင်းညင်းခုံရင်းနဲ့အဖြစ်ရှာရင်းနဲ့လှုပ်သွားလို့ရှိရင်တော့ကျွန်တော်ပြောတဲ့ဒီမြန်မာနိုင်ငံအခြေအနေကိုရောက်မယ်လို့ကျွန်တော်ယုံကြည်တယ
်။ဘုံကြီးနေနဲ့အကောင်းပုံ
ကျွန်တော်ကောင်းလို့မြင်တယ်အနာဂတ်ကိုလည်းကျွန်တော်ယုံကြည်တယ်အဲအတိတ်မှာကျွန်တော်လုပ်ခဲ့တဲ့ဟာတွေအတွက်လည်းကျွန်တော်ကျေနပ်တယ
်ကျေးဇူးများကြီးတင်ပါ
တယ်ကောင်းပါတယ
်ဒါကတော့ပြန်ကြားရေးဝန်ကြီးဦးရထွတ်ကိုကိုကျော်ကျော်တင်တွေ့ဆုံမိမြန်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုနိုင်ငံတကာစောင်းမားတွေကိုအလှည့်ပေးပါမယ်ရှင်အမေရိကန်သမ္မတဘရက်အိုဘားမားဟာရှေ့လာတဲ့ကျူဘာနိုင်ငံကိုနှစ်ရက်ကြာအလဲပတ်သွားဖို့ကြေညာလိုက်တဲ့အတွက်ကျူဘာနဲ့အမေရိကန်နှစ်နိုင်ငံစလုံးမှာပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာပါတယ်သမရာအိုဘားမားရဲ့ခီးစဉ်ပေါ်သဘောထားတွေအကြောင်းကိုတော့ VOA သတင်းတောက်ကက်သလင်းဂျက်ပစင်ရဲ့စောင်းမကိုမနက်နာချမ်းဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဘွနော်ယိုဘားမား
ကျွန်တော်တို့မြင်တာကတော့အိုဘားမားလာတာနဲ့ပုံရံမင်းကြီးလာတာအတူတူပါပဲအားလုံးတပုံစံနဲ့ပဲလို့ပြောဆိုခဲ့သူကတော့ကျူဘာအလုပ်သမားတဦးပါ။သူ့လိုပဲပြီးခဲ့တဲ့နှစ်ကပုံရံမင်းကြီးရဲ့တမိုင်းဝင်အလဲပတ်ခီးစဉ်ကိုကျူဘာလူထုကမြင်တွေ့ခဲ့ကြပါတယ်။ဒါကြောင့်သမ္မတအိုဘားမားသူတို့နိုင်ငံကိုလာရင်သူတို့ရဲ့တကယ်လူနေမှုဘဝကိုတေချာပေါက်မြင်တွေ့သွားစေချင်ပါတယ်
။ Pero principalmente los lugares
American ပြည်ထောင်စုရဲ့အစင်းရဲဆုံးအိမ်နီးချင်းနိုင်ငံကိုသူရောက်လာတင်ပါတယ်။ဒီကိုသူရောက်လာရင်စင်းရဲတဲ့အိမ်နီးနာချင်းတွေကိုသူမြင်ရမယ်။ကျူဘာမှာကျမတို့ဘယ်လိုနေထိုင်နေတယ်လဲဆိုတာကိုသူမြင်တွေ့သွားမှာပဲလို့ကျူဘာဒေသခံတဦးကပြောသွားခဲ့တာပါ။ကျူဘာနဲ့ American ကြားတာဝန်ဆက်ဆံရေးတွေပြန်လည်တိဆောက်ကလေးကအနည်းငယ်ပြောင်းလဲသွားတယ်လို့လည်းကျူဘာနိုင်ငံသားတွေကပြောကြပါတယ်။ဒါပေမဲ့လည်း American ကတော့သမ္မတအိုဘားမားရဲ့ကျူဘာခီးစဉ်ကစီးပွားရေးအခွင့်အလမ်းတရက်လို့မြင်ကြတာပါ။ George Washington တက္ကသိုလ်ရဲ့အမျိုးသားလုံခြုံရေးဌာနက Peter Kumblush ကတော့
I hope he meets with Cuban mechanics
သမ္မတအိုဘားမားအနေနဲ့ကျူဘာဆက်ပင်ဆရာတွေ၊ကျူဘာအမှုပညာရှင်တွေလွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်ပုံမှုဖြစ်ထွန်းလာစေအောင်တိုးမြှင့်ပေးဖို့အတွက်ပုဂ္ဂလိကကဏ္ဍကကျူဘာလုပ်ငန်းရှင်အသစ်တွေနဲ့တွေ့ဆုံသွားမယ်လို့ကျွန်တော်ထင်ပါတယ်
။ဒါ့အပြင်သူ့ရဲ့ခီးစဉ်ကမှန်ကန်တဲ့အကျိုးသက်ရောက်မှုတွေရှိလာနိုင်တဲ့တမိုင်းဝင်လုပ်ရက်တစ်ခုလို့လည်းသူကဆက်ပြောခဲ့ပါတယ်။
The more bridges that can be built socially, culturally.
ဘုံမဆက်ဆံမှုတွေကနေပြီးကျူဘာနိုင်ငံနဲ့လူမှုရေးယဉ်ကျေးမှုနဲ့စီးပွားရေးဆံရံတွေမှာလည်းတည်ဆောက်နိုင်ပါတယ်။ကျူဘာလူမျိုးတွေရဲ့နေရှင်နေထိုင်မှုဘဝတွေမှာထူးခြားတဲ့အပြောင်းလဲတွေကိုလည်းအမေရိကန်ကပို့ပြီးတော့ပံ့ပိုးပေးနိုင်မှာပါ
။ကျူဘာပြည်သူတွေဟာအခြေခံကြတဲ့လွတ်လပ်စွာပြောဆိုခွင့်တွေနဲ့လွတ်လပ်စွာစုယုံခွင့်တွေကိုဆုံးရှုံးနေစေပါ။အင်တာနက်သုံးစွဲခွင့်ကိုလည်းကန့်သတ်ထားပြီးတော့အမေရိကန်နဲ့ဆက်ဆံရေးတွေပျော်ပြောင်းလာပြီးနောက်ပိုင်းမှာပဲပြီးခဲ့တဲ့နှစ်ထဲတိုင်းပြည်တွေမှာထင်သလိုဖမ်းဆီးမှုတွေလည်းတိုးလာခဲ့ပါတယ်။ဒါကြောင့်သမရရဲ့အလဲပတ်ကကျူဘာရဲ့စိုးဝါလာတဲ့လူခွင့်ရေးမှတ်တမ်းမှာအပြောင်းလဲတွေနဲ့ပတ်သက်ပြီးဆွေးနွေးမှုတွေစတင်နိုင်မှုအထောက်အကူပြုနိုင်လိမ့်မယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးရဲ့ဆော်အော်ရေးမှူးမာဆယ်လာမာဂျာရင်ကအခုလိုပြောပါတယ
် Changes that would allow people to be able to
ကျူဘာတွေကကျူဘာပြည်သူတွေကိုသဘောထားကွဲလက်ပိုင်ခွင့်ကွဲပြားတဲ့အတွေ့အခေါ်အယူဆတွေရှိခွင့်
တို့ရဲ့အတွေ့အခေါ်အယူအဆတွေကိုထုတ်ဖော်ပြီးသက်သေပြခွင့်တွေပေးပါလိမ့်မယ်။ကျူဘားနိုင်ငံသားတွေကြားမှာတော့နှစ်နိုင်ငံကြားရင်းနှီးမှုတွေတစုံတရာတိုးတက်လာဖို့မျှော်လင့်နေကြတာပ
ါ။
ဒီလက်ပတ်ခရီးကြောင့်ဆက်ဆံရေးတွေတိုးတက်လာမယ်လို့မျှော်လင့်ပါတယ်။ကျမတို့အားလုံးအပြစ်တင်ဖို့လူတွေမဟုတ်တာကြောင့်လူနှစ်ဦးကြားရင်းနှီးခင်မင်မှုတွေရှိသွားနိုင်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းကျူဘားဒေသခံတဦးကပြောဆိုသွားခဲ့ပါတယ်ရှင်။
ဒေါ်စန်းစုကြည်သမရဖြစ်ဖို့ကိစ္စမှာအခြေခံဥပဒေကိုစိုင်းမြန်ပြင်ဆင်ဖြစ်ဆွတ်ပြောင်းလဲစရာမလိုပဲတာသမီနဲ့ချွေးမတွေမြန်မာနိုင်ငံသားဖြစ်ပြောင်းလဲခံယူလက်ယုံနဲ့ပြဿနာတွေအလုံးပြေလည်သွားမှာပါလို့ပြန်ကြိုင်းဝန်ကြီးဦးရထွက်ကအပြူအေကိုပြောထားပါတယ်ဒါကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလားဒေါ်စန်းစုကြည်သမရဖြစ်ရေးကြုံတွေ့နေရတဲ့အကျက်တဲကိုပြေလည်ဖို့ဒီနီးလန်းဟာအကောင်းဆုံးဖြစ်ရှင်နည်းဖြစ်တယ်လို့လက်ခံကြပါသလားအခုလာမယ့်စနေညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပေါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပေါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
တော်ရရှင်ရင်းနေနဲ့ဒီနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကွန်မြူနစ်နိုင်ငံဟောင်းပိုလန်မှာတမရဖြစ်လာခဲ့သူရဲ့ရာဇဝင်ကိုကြည့်အောင်ပါ။ဆိုဗီယက်ပြည်ထောင်စုကြီးဆိုးတဲ့အရှေ့ဥရောပနိုင်ငံတွေမှာကွန်မြူနစ်စနစ်ချုပ်ငြိမ်းပြီးဆိုဗီယက်လက်အောက်ကလွတ်မြောက်အောင်ပထမဦးဆုံးစတင်ဆောင်ရွက်ခဲ့ပြီးပိုလန်နိုင်ငံရဲ့တမရဖြစ်လာခဲ့သူလက်လဝန်ဆာကသူဟာကွန်မြူနစ်ထောက်လှမ်းရေးကြေးစားသတင်းနောက်တယောက်ဖြစ်ခဲ့တယ်ဆိုတာကိုပယ်ချလိုက်ပါတယ်။သတင်းပေးဖို့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ပေမဲ့လိုက်နာလောက်ကင်ချင်းမရှိခဲ့ဘူးလို့ဆိုပါတယ်။ AP သတင်းဌာနရဲ့သတင်းပေးဖို့ချက်ကိုတော့ဥကြော်ဇန်သားကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ပိုလန်နိုင်ငံကစတင်ပြီးအရှေ့ဥရောပတလွှာကွန်မြူနစ်နဲ့ချုပ်နှိမ်ရေးကိုစတင်ဦးဆောင်ခဲ့သူကွန်မြူနစ်ဆန်ကျင်ရေးခေါင်းဆောင်လက်လဝန်ဆာကသူဟာကြီးစားသတင်းပေးတယောက်ဖြစ်ခဲ့တယ်ဆိုရဲဆွေချက်ကိုတုံ့ပြန်ခြေပလိုက်ပါတယ
်
အဲ့ဒီတော့ကျွန်တော်ရွေးချယ်ခဲ့တာတစ်ခုရှိပါတယ်သူတို့ community နဲ့စကားမပြောနဲ့အနေရရှိတယ်လို့အတိုက်ခံအများစုကဆိုရတယ်ကျွန်တော်ကတော့သူတို့နဲ့စကားပြောမယ်ကျွန်တော်တို့လုပ်နေတာကိုသူတို့သဘောပေါက်အောင်ရှင်းပြမယ်ဆိုတဲ့လမ်းကိုရွေးခဲ့ပါတယ်ဒါကြောင့်လဲကျွန်တော်တို့အောင်မြင်မှုရခဲ့တာဖြစ်ပါတယ်တကယ်လို့ထက်ရွေးစရာကြုံလာအောင်မယ်ဆိုရင်လဲကျွန်တော်ဒီလမ်းပဲရွေးမှာပါပိုလန်နိုင်ငံဖို့ဆိုဗီယက်ပြည်ထောင်စုနဲ့ကွန်မြူနတီတွေဆိုပြီးပြင်ပရန်နှမျိုးရှိနေကြလို့ပိုခတ်ခဲ့ပါတယ
်လက်လဝင်းဆာဟာ1980ပြည်လွန်တုန်းကစူကိုရိုင်းနောင်တချိန်တော်လှန်တိုက်ခိုက်လာမဲ့ကွန်မြူနတီအစိုးရရဲ့သတင်းမီဒီယာဖြစ်ခဲ့တဲ့ဆိုတဲ့အထောက်အထားတွေဟာအခုချိန်မှာလူသိရှင်များပေါ်ထွက်လာခဲ့တာပါအသက်80နှစ်အရွယ်ရှိပြီဖြစ်တဲ့မစ္စတာလဝင်းဆာကသူစဉ်ကသူဟာလူမုံများတဲ့ကွန်မြူနတီထောက်လှမ်းရေးတွေနဲ့သတင်းပေးမဲ့သဘောတူညီချက်တရက်ကိုရေးထိုးပေးခဲ့တယ်ဒါပေမဲ့ဘသူအကြောင်းကိုမှသတင်းမပေးခဲ့သလိုငွေကြေးတစုံတရာရယူခဲ့ခြင်းလည်းမရှိဘူးလို့ဆိုပါတယ်။အခုလောလောဆယ်မှာမစ္စတာလဝင်းဆာဗင်နီဇူလာနိုင်ငံကာရာကတ်စ်မြို့တော်ကိုရောက်ရှိနေတာဖြစ်ပါတယ်။ဗင်နီဇူလာမှာဆိုရှယ်လစ်အစိုးရဖန်ထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်အောင်နှားချဖို့အတိုက်ခံခေါင်းဆောင်တွေရဲ့ဖိကြားချက်အရာရောက်ရှိနေတာဖြစ်ပါတယ်။လက်လဝင်းဆာဟာကွန်မြူနတီထောင်လှမ်းရေးတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တာမျိုးမရှိဘူးဆိုပြီး2000ပြည့်တုန်းကတရားရုံးကလည်းလုံးဝလွှတ်ပေးခဲ့ပြီဖြစ်ပါတယ်။ဒီအထောက်အထားတွေဟာအတုတွေသာဖြစ်ပြီးသူ့အနေနဲ့နာမည်ကောင်းဆက်လက်ထိန်းသိမ်းနိုင်ရေးလှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်။အခုလိုဖော်ထုတ်လိုက်တဲ့အတွက် 1983 အတွက်ငင်းချမ်းရေးနိုဘယ်ဆုရှင်ကွန်မြူနတီခေလွန်ပိုလန်နိုင်ငံရဲ့ပထမဦးဆုံးရွေးကောက်ခံသမ္မတကြီးဖြစ်ခဲ့သူလိတ်လဝင်းဆာရဲ့ပုံရိပ်ကိုဘယ်လောက်ထိထိခိုက်လိမ့်မလဲဆိုတာတော့တည်တည်ကိုယ်ကိုယ်မသိရသေးဘူးလို့ဆိုရမှာဖြစ်ပါတယ်ခင်ဗျ။
ဥကြောစန္ဒာပြပြခဲ့တာဖြစ်ပါလေရှင်မကြခင်ဒုတိယပိုင်းစီစဉ်ကြရင်တော့တိုက်ပန်တဲ့ဤပညာကဏ္ဍမှာအမျိုးသမီးတွေပါဝင်နှုန်းနည်းပါးနေစေဆိုတာနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍနဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုနှားဆင်ရဖို့ရှိပါလေရှင် VOA အစီအစဉ်တွေကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုအီးမေးလ်ပို့ပြီးတော့တောင်းယူနိုင်ကြပါလေရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016 February လ20ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်တဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
။ The observance of this day provides an occasion to come together to champion
ပိပန်နဲ့ဤပညာကဏ္ဍမှာမျိုးသမီးတွေပါဝင်နှုန်းနှဲပါနေစေဆိုတဲ့မျိုးသမီးကဏ္ဍနဲ့အတူနောက်ပိုင်းမှာလည်းတိပန်နဲ့ဤပညာအစီအစဉ်ကိုကြားကြရမှာပါအခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုမူရင်းဆောင်မရှင်တွေရဲ့အာပေါ်မပြဲမခွာညိုနဲ့ဦးကျော်စံတာကတင်ဆက်ထားပါတယ်ရှင်
ပုံမှန်59စာလုံးကိုဒေါအောင်ဆန်းစုကြည်လက်လျှော့လိုက်တော့မလားဆိုတဲ့အေယာဝတီအွန်လိုင်းသတင်းဆောင်ပါမှာဒေါအောင်ဆန်းစုကြည်ဟာမြန်မာပြည်အတွက်လူမှန်နေရာမှန်ခေါင်းဆောင်တစ်ယောက်ဖြစ်တဲ့အတွက်သူသာလင်သမရဖြစ်တဲ့လို့အစချီထားပါဗျ။ဒေါအောင်ဆန်းစုကြည်ဟာမကြခင်လတွေအတွင်းလက်ရှိတမရခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာ3ချိန်တိုင်ခဲ့ပါပြီ။ဒါပေမဲ့ဒါဟာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့နောက်သမရဖြစ်လာမယ့်သဘောလို့တော့ယူဆလို့မရပါဘူး။စစ်ဝင်စားဖို့ကောင်းတာကစစ်တပ်ထိပ်ပိုင်းအရာရှိတွေကဒေါအောင်ဆန်းစုကြည်သမရဖြစ်ရင်းနဲ့ပတ်သက်လို့ရင်ငုံနှုတ်ပိတ်နေကြဆဲဖြစ်နေတာပါပဲ။အရင်စစ်ကောင်းဆောင်ဟောင်းအငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေကတော့လွန်ခဲ့တဲ့3လနီးပါးကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ထောက်ပြန်ခဲ့တဲ့ကြေညာချက်မှာဒေါအောင်ဆန်းစုကြည်ဟာတိုင်းပြည်ရဲ့အနာဂတ်ခေါင်းဆောင်ဖြစ်လာမယ်သူအမှန်ကန်ပါပဲ။သူ့ကိုကိုယ်စွမ်းရှိသမျှထောက်ခံကူညီသွားမယ်လို့ဖော်ပြခဲ့တာတွေ့ရပါတယ်။ဒါကြောင့်အငိမ့်စားယူသွားသည့်တိုင်အောင်ဗိုလ်ချုပ်မှုကြီးတန်းရွှေဟာစစ်တပ်အတွင်းမှာရောနိုင်ငံရေးပိုင်းမှာပါလွှမ်းမိုးထားနိုင်စေဆိုတာတန်တရားဖြစ်စရာမလိုပါဘူးလို့လည်းရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာလာမယ့် AB လဆိုရင်ပဲအာဏာလွှဲပြောင်းယူရတော့မှာပါ။တကယ်လို့2008ဖွဲ့စည်းပုံကသာမပြင်ဘူးဆိုရင်သူ့မှာနောက်ထပ်အစီအစဉ်တစ်ခုဆွဲထားတာတော့ရှိနေမှာပါပဲလို့လည်းရေးပါတယ်။ဘလို့အနေထားပဲရှိရှိသူကသမရအထက်မှာရှိနေလိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ကလည်းပြောထားပါဗျ။သူရွေးချယ်မဲ့ခေါင်းဆောင်နေရာနဲ့ထိုက်တန်သူဟာသူယုံကြည်စိတ်ချရတဲ့လူရင်းဖြစ်ဖို့များပါဗျ။သက်89နှစ်ရှိတဲ့ဦးတေဦးဟာကျန်းမာရေးကောင်းနေတာတောင်မှအခုချိန်မှာသမရရာထူးကိုလက်ခံမယ်ဆိုရင်ကမ္ဘာအသက်အကြီးဆုံးသမရဖြစ်လာပါလိမ့်မယ်။ဦးတေဦးဟာ NLD စတင်ထူထောင်ချိန်ကစလို့အခုနောက်ဆုံးနိုဝင်ဘာလရွေးကောက်ပွဲအချိန်အထိဒေါအောင်ဆန်းစုကြည်ရဲ့စီယုံရေးခီးစဉ်တွေမှာတွေ့မြင်နေကြရပါတယ်။အပြည့်စုံကို ARD online စာဆောင်မှာကြည့်ရှုနိုင်ပါတယ်ရှင်
။ The contrasting fates of North Korea and Myanmar demonstrate the power of change ဆိုတဲ့ကောင်းစဉ်နဲ့။နောက်ကိုရီးယားနဲ့မြန်မာနိုင်ငံကိုနှိုင်းယှဉ်ပြီးရေးသားထားတဲ့ဆောင်းပါးကိုတော့ Donald Kak က South China Morning Post မှာရေးထားပါတယ်။အစ်တောင်အာရှနဲ့အစ်မြောက်အာရှဒေသတို့ဟာပြဿနာအများဆုံးနှစ်နိုင်ငံရဲ့အနာဂတ်ဟာမျိုးပြဇီယက်ွက်တွေလေဂရင်းတော့တောင်အာနဘိုင်းအဖွဲ့အစည်းအတွင်းစည်းအစအစအရေရာမတူကွဲပြားနေပါတယ်မြန်မာနိုင်ငံဟာတော်လှန်ဥကြွမှုတွေသွေးထွက်သံယုံမှုတွေလက်လျင်ရဆိုတော့ခေါ်တဲ့စီးပွားရေးစနစ်ခြားစားပျက်စီးမှုတွေစသဖြင့်ရေးသားထားတာမရေမတွန့်ထိုင်အောင်ဖတ်ခဲ့ရပါတယ်အခုတော့သွေးထွက်သံယုံမှုတွေလည်းမရှိတော့ဖြစ်သွားပါပြီစီးပင်ထွန်းကားတဲ့အရေးအယံတွေကိုလည်းရန်ကုန်မြို့လမ်းမတွေပေါ်မှာတွေ့နေရပါပြီလူတွေကလည်းပြောလို့ရှင်လို့မလာကုန်ကြရင်စစ်တပ်နောက်ဆုတ်တော့မယ်လို့အားလုံးကထင်နေကြတာပါအမျိုးကူရီးယားမှာတော့ဂေဆွန်ဆက်မှုလုပ်ငန်းတွေကိုပိတ်လိုက်ပြီးတဲ့နောက်တောင်မြောက်နှစ်နိုင်ငံပြန်လည်သစ်မြည်ရေးဖြစ်တဲ့နေဂျီဖြာဝါရမိမ့်မိန်သွားခဲ့ပါပြီ။မြန်မာပြည်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်လိုမျိုးမျိုးကူရီးယားမှာအဖွဲ့အစည်းတစ်ခုပေါ်ပေါက်လာဖို့ဆိုတာဘယ်လို့မှစဉ်းစားလို့မဖြစ်နိုင်တဲ့ကိစ္စပါ။သို့တော်လည်းမြန်မာနိုင်ငံမှာစိုးရင်စရာတစ်ခုရှိနေသေးတာကတော့ပြန်လည်သစ်မြည်ရေးလုပ်တဲ့နေရာမှာသမ္မတဖြစ်ခွင့်မရှိတဲ့ဒေါအောင်ဆန်းစုကြည်ဟာစစ်ဘူတွေကိုအာဏာတွေယာထုတွေအများကြီးပြလိုက်ရလိမ့်မလားဆိုတာပဲဖြစ်ပါတယ်လို့ရေးသားထားပါခင်ဗျာ
ဒါကတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်မကြိုက်ကမာမျိုးသမီးကန္နာကိုထုတ်လွှင့်ပေးပါမယ်အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်ကိုလေ့လာကြအောင်ပါရှင်ဒေါ်လလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ဒီနေ့မနေ့ကျင်းပြမယ် ADM အသုံးက
not out of the woods
ဖြစ်ပါတယ်စာလုံးပေါင်းက not not ကမဟုတ်သဘောကိုပြတာ out out of off out of ကအပြင်ဘက်ကိုရောက်တာ the the woods woods ကတစ်တော်တွေဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီညမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရင်ယွင်းတာဖြစ်ပါလေဒါကြောင့်နေစဉ်သုံးမှာ not out of the woods ကအခဲခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခက်ခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါလေ။ဆိုရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Ruby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our business is getting better.But we're not out of the woods yet.
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our business is getting better, but we're not out of the woods yet.
ဆိုရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Not out of the woods
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ပနခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်မျိုးသမီးကဏ္ဍမှာတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာမျိုးသမီးတွေပါဝင်မှုနည်းပါးနေတာနဲ့ပတ်သက်ပြီးတော့ဒေါ်လလတန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင်
'Cause it only serves to make me more determined to achieve.
It's a pleasure to address you all today on the occasion of the first United Nations International Day of Women and Girls in Science. The observance of this day provides an occasion to come together, to champion and promote the need for more participation of women and
girls. ကုလသမဂ္ဂကကျင်းပခဲ့တဲ့ပထမအဆုံးခဏမှာအခုလိုမိကွန်းပြောကြားခွင့်ရတဲ့အတွက်ကျေးဇူးတင်ထားပါတယ်။ဒီနေ့မှာတက်ရောက်လာကြသူတွေအနေနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုသိပ္ပံနဲ့ဤပညာအခန်းကဏ္ဍမှာအမျိုးသမီးတွေပါဝင်ခွင့်ရရှိရေးအတွက်စူပေါင်းကြိုးပမ်းကြရမှာဖြစ်ပါတယ်။ဒါကြောင့်လေဒီအမှတ်တရနေ့မှာကျမတို့အနေနဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုသိပ္ပံနဲ့ဤပညာမှာကမ္ဘာတစ်ဖက်လက်တွေ့ဘယ်လိုပညာစီးပူးခွင့်ပေးနိုင်မလဲ?ဘယ်လိုအလုပ်ကံတွေဖန်တီးပေးနိုင်မလဲဆိုတာကိုလေဝိုင်းဝန်းစဉ်းစားပေးကြပါစို့လို့မော်တန်နိုင်ငံအမျိုးသမီးသမ္မတမာရီလူဝီကလရိုပရီကာကဖေဗရီလ7ရက်နေ့ကကုလသမဂ္ဂမှာကျင်းပခဲ့တဲ့သိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးတွေဆိုင်ရာနိုင်ငံငါးနေ့အခမ်းအနားမှာခုလိုပြောကြားသွားတာဖြစ်ပါတယ်ကုလသမဂ္ဂကနေအခုလို International Day of Women and Girls in Science ဆိုတဲ့ထိမ့်မှန်နေ့ကိုဖေဗရီလ7ရက်နေ့အဖြစ်တရားဝင်သတ်မှတ်ပြီးဒီနေ့ဟာပထမဦးဆုံးအထိမ့်မှကျင်းပတဲ့နေ့ပဲဖြစ်ပါတယ်။မော်ဒယ်အမျိုးသမီးသမ္မတဟာသိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဆိုင်ရာနိုင်ငံငါးနေ့တက်မှတ်ပေးဖို့အဆိုပြုတင်သွင်းခဲ့သူဒီနေ့တူဦးပါဝင်ဖြစ်ပါတယ်။သူက
This International Day of Women and Girls in Science presents us with an opportunity to consider that role more deeply, to explore what must be done.
သိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဆိုင်ရာနိုင်ငံတကာနေ့ဟာစိုးရင်ပွေရာတရဖြစ်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေသိပ္ပံပညာမှာခွဲခြားဆက်ဆံခံရမှုပြဿနာကိုဖြေရှင်းနိုင်ရေးကြိုးပမ်းမှုအတွေ့ခွင့်လန်းတရကိုဖန်တီးပေးရရောက်ပါတယ်။အထူးသဖြင့်သိပ္ပံပညာစီးပူးရေးနဲ့သုတေသနပြုစုမှုခွင့်လန်းတွေပဲဖြစ်ပါတယ်။ဥရောပကော်မရှင်ကထုတ်ပြန်တဲ့စင်စရားတွေရဥရောပသမဂ္ဂနိုင်ငံတွေမှာအမျိုးသမီးတွေဟာအသိဉာဏ်ပညာရေးရဲ့အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာခန့်အပ်ခံရမှုကနည်းပါးနေတာတွေ့ရပါတယ်။တခြားနိုင်ငံတွေမှာလည်းခုလိုလွှမ်းမိုးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေပါဝင်နိုင်မှုက45ရာခိုင်နှုန်းကနေ17ရာခိုင်နှုန်းအထိအမျိုးမျိုးကွဲပြားနေတာတွေ့ရပါတယ်။တခြားကမ္ဘာနိုင်ငံတွေမှာလည်းအခြေအနေဟာအလားတူပါပဲ။အချို့နိုင်ငံတွေမှာဆိုလုံးဝကိုမရှိကြတာတွေ့ရပါတယ်။ ဒါကြောင့်မို့သိပ္ပံပညာနှင့်ပတ်သက်ပြီးပညာရေးသုတေသနနှင့်အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဦးစားပေးလှုပ်ဆောင်ရမှာဖြစ်ပါတယ်လို့မော်တာသမရမာရီလူဝီကလရိုပရကာကပြောကြားသွားတာဖြစ်ပါတယ်သိပ္ပံပညာဆိုင်ရာလောကမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍကဘယ်လိုရှိပါသလဲခရီးရေဘူးရအဖြစ်တိုးတက်လာတယ်လို့ဆိုပေမဲ့သင်္ချာအင်ဂျင်နီယာကွန်ပျူတာပညာရပ်တွေမှာတော့နေပါနေသေးတာတွေ့ရပါတယ်ကမ္ဘာတစ်ဖက်မှာသိပ္ပံပညာမှာသုတေသနပြုစုမှုမှာဆိုအမျိုးသမီးတွေပါဝင်မှုဟာ28ရာခိုင်နှုန်းရှိပြီးမြောက်အမေရိကတိုင်းနဲ့ဥရောပမှာဆိုရင်32ရာခိုင်နှုန်းရှိတာတွေ့ရပါတယ်ဒါကြောင့်လဲခုလိုသိပ္ပံပညာမှာအမျိုးသမီးတွေပါဝင်မှုနေပါတဲ့အချက်နဲ့ပတ်သက်လို့အမျိုးသမီးသိပ္ပံပညာရှင်ရှေ့ဆောင်တွေကသတိပေးခဲ့ကြပါတယ်ဂျော့စလင်ဘဲလ်ဘော်နက်ကတော့Astrophysics ယူပပြည်သားပညာရှင်တူဖြစ်ပါတယ်။သူက TEDx ညီလာခံမှာမကြသေးမီကပြောကြားသွားတာကတော့
We need all the talent there is. We need all the bright ideas there are as well. And we cannot afford
ကျမတို့အနေနဲ့ကျွမ်းကျင်ပညာရှင်တွေရနိုင်တဲ့လောက်လိုအပ်နေပါတယ်။အတွေးခေါ်အကြံဉာဏ်ခေါင်းတွေကိုလည်းလိုအပ်ပါတယ်။ဒါကြောင့်လည်းကမ္ဘာလူဦးရေတဝက်နီးပါးရှိတဲ့အမျိုးသမီးတွေကိုခြံထားလို့မဖြစ်နိုင်ပါဘူးရှင်
။ဒီချိန်ထဲမှာပဲSTEM လို့ဒုကောက်ခေါ်တဲ့ Science, Technology, Engineering နဲ့ Math ဆိုတဲ့သိပ္ပံနည်းပညာ Engineer နဲ့သင်္ချာပညာရပ်တို့နဲ့ပတ်သက်လို့လေအင်မီရောကမြို့သမီးတွေပုံမပါဝင်လောက်ကိုင်းနိုင်စီဖို့မိန်းကလေးတွေကိုငယ်ရွယ်တဲ့ဘဝအแทးကအပီးရေးကိုလေထောက်ခံခဲ့တာဖြစ်ပါတယ်။သမရဥပမာက
Girls for example, we don't lift up models.
မိန်းကလေးငယ်တွေကိုအသက်အရွယ်ငယ်ငယ်ကတည်းကသိပ္ပံနည်းနည်းပညာမှာစိတ်ဝင်စားမှုရှိစေဖို့အပိထောက်ခံတာ ਨੇ ပါနေသေးတာတွေ့ရပါတယ်။သိပ္ပံနဲ့နိပညာအင်ဂျင်နီယာနဲ့သင်္ချာပညာရပ်တွေမှာမိန်းကလေးငယ်တွေအားကြအတူယူရမယ့်အောင်မြင်တဲ့အမျိုးသမီးရှေ့ဆောင်တွေရှိဖို့လိုအပ်ပါတယ်
။ American ပြည်တော်စုမှာသိပ္ပံနဲ့နိပညာအင်ဂျင်နီယာနဲ့သင်္ချာဘာသာရပ်တွေကိုစီးပူးနေကြတဲ့အထက်တန်းကျောင်းသူ၄သိန်းလောက်ထံကစစ်တမ်းကောက်ခံရမှာတော့လေးရာခိုင်နှုန်းလောက်ကသာသူတို့တွေအားကြအတူယူနိုင်မဲ့သူတို့ကိုမြေတောင်မြှောက်ပေးနိုင်မဲ့အမျိုးသမီးသိပ္ပံပညာရှင်တွေသူတို့အတွက်ရှိတယ်လို့ဖြေကြားခဲ့တာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာသိပ္ပံပညာတွေစီးပူးနေတဲ့မြန်မာအမျိုးသမီးတွေလည်းရှိပါတယ်။သူတို့ရဲ့အတွေ့အကြုံတွေကဘယ်လိုရှိပါသလဲ။သီရိလင်းကတော့ Georgia Region Secretary မှာဦးနှောင်နဲ့အာယုံကျော်သိပ္ပံဆိုင်ရာပါရဂူဘွဲ့ကိုစီးပူးခဲ့သူဖြစ်ပါတယ်။ပါရဂူဘွဲ့ယူရတဲ့အတွေ့အကြုံနဲ့ပတ်သက်လို့သူရဲ့ပြောကြချက်က
ဒီ American ပြည်အောင်စုကိုစတင်လာတဲ့အချိန်မှာဒီမှာဆယ်ရန်းနေစပြီးတော့တက်တယ်ပေါ့နော်အဲ့မှာဒီ high school မှာ biology ကိုပထမဆယ်ဝင်လာပြီးတော့ဒီ technical လည်းရောက်ကော undergrad ပေါ့နော် undergrad လည်းရောက်ကော science အကြောင်းနေပို့ပြီးဖတ်ဖြစ်တယ်ပို့ပြီးဖတ်ဖြစ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့ research တွေ begin နေတယ်မှာပါတာလို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲဒီကနေစပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာစိတ်ဝင်စားလာပြီးတော့ဒါဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလောက်ဖြစ်တယ်ပေါ့နော်လောက်ဖြစ်ပြီးတော့ now ဒီ grad school ကိုဒီ neuroscience program တွေကိုရှောက်ဖြစ်သွားတာပေါ့နော်ဒီပါရဂူဘွဲ့ကျောင်းလျှောက်ဖို့ဆိုတာဒီမှာ GRE summary work ဖြစ်ရပါတယ်အဲ့ဒါက entrance exam လို့မျိုးပေါ့နော်အဲ့ဒီ GRE အမှန်နဲ့ကိုဒီ undergrad မှာ grade စီပေါ့နော်အမှန်နဲ့တိုက်တဲ့ကျောင်းလျှောက်ပေါ့နော်ပြီးရင်ဒီသူစားနဲ့ပတ်သက်တဲ့အလုံးမျိုးလုပ်ဖို့လို့ရှိရင်လည်းအဲ့ဒါအများကြီးအထောက်အကူရပါတယ်ကိုကောင်းတယ်ပေါ့နော်ဒီအကယ်၍ကိုကျောင်းဝင်ခွင့်ရပြီဆိုလို့ရှိရင်ပထမနှစ်မှာကိုရွေးတဲ့လမ်းကြောင်းနဲ့တက်ဆိုင်တဲ့အတန်းလေးတက်ရတယ်ပထမနှစ်ပြီးလို့ရှိရင်တော့အများစုကဒီကိုရဲ့ lab ထဲမှာအလုံးလောက်တာပဲပေါ့နော်ဒီကိုနဲ့သက်ဆိုင်တဲ့သူရဲ့ပြနာကိုအလုံးလောက်တာပါပဲဒီပါကွေးရဖို့ဆာမေးပွဲအကြီးတစ်ခုဖြေရတယ်နှစ်လဲလောက်မှာနှစ်နှစ်လောက်ဝင်ပြီဆိုလို့ရှိရင်အဲ့ဒီ entrance exam လို့မျိုးပေါ့နော် comprehensive exam လို့ခေါ်တယ်အဲ့ဒီဆာမေးပွဲဖြေရတယ်အဲ့ဒီဆာမေးပွဲအောင်ပြီဆိုလို့ရှိရင် PhD candidate ဖြစ်ပြီဆိုပြီးတော့သတ်မှတ်တယ်ပေါ့နော်အဲ့ဆာမေးပွဲကအရေးကြီးဆုံးပေါ့အဲ့ဆာမေးပွဲပြီးလို့ရှိရင်ကိုယ့်ရဲ့ဥပဒေနဲ့လောက်တဲ့ thesis ကိုပေါ့နော်ပြီးအောင်လုပ်ရတယ်ပြီးအောင်လုပ်ပြီးရင်အဲ့ဒီ thesis ကို defense လုပ်ရတယ် defense လုပ်တဲ့ဆိုရင်အခုကျမတို့မှာ thesis committee ဆိုတာရှိတယ် thesis committee ဆိုလို့ရှိရင်ကျောင်းကကိုယ်နဲ့သက်ဆိုင်တဲ့ professor 5ယောက်အဲ့ဒီ committee မှာပါတယ်ပေါ့နော်အဲ့ဒီ professor 5ယောက်ကကိုယ့်ရဲ့ thesis ကို monitor လုပ်ရတာပေါ့နော်ကိုယ်လုပ်ထားတဲ့ဥပဒေနာကိုဒီဆရာကြီးကျောင်းက တောင်းတာတွေကို present လုပ်ရတယ်ပေါ့နော် present လုပ်ပြီးလို့ရှိရင်မိကုန်းနေမိမယ်ကိုကဖြေရမယ်ပြီးရင်ကိုလိုအပ်တာတွေထပ်လုပ်ခိုင်းမယ်မလို့ကိုကပြန်ပြီးတော့ argue လုပ်ခြင်းနေဆိုလဲသူတို့နဲ့ပြန်ပြီးတော့ဆွေးနွေးပေါ့နော်ဒါ defense လုပ်တယ်လို့ခေါ်တာပေါ့အကောင်လုံးအဲ့ defense လုပ်တာအောင်မြင်ပြီဆိုလို့ရှိရင်တော့ဒါပါရဂူပွဲရတယ်ပေါ့နော်
တိပံပညာကိုခုလိုပေါ့နော်ပါရဂူပွဲထီလေးလာဖို့အတွက်ကအမျိုးသမီးတူဦးနေနဲ့ဘလို့ခက်ခဲတွေမြင်ပါလဲရှင
်အဓိကဒီလမ်းကြောင်းရွေးပြီးွားပြီဆိုလို့ရှင်မလွယ်ဘူးပေါ့နော်ဒီလမ်းကြောင်းကအချိန်ကြီးပေးရပါတယ်ဒါသူ့ရည်တနာဆိုတော့ကိုရမယ် result ကလည်းမတည်ကြဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ကြတော့အချိန်နဲ့ပင်ပန်းတာနဲ့ပေါ့နော်အများကြီးတခြားအများကြီးစဉ်းစားကြရလိုတာပေါ့တော့အဲဆိုမိသားစုတခြားကိစ္စတွေအတွက်အချိန်ရော့တာပေါ့အခုလိုအရင်အချိန်ပေးရတဲ့အလုပ်မျိုးကြတော့အမျိုးသမီးအနေနဲ့လုံနိုင်တာနေရပေါ့ပြီးတော့အောင်မြင်မှုရှိရလဲနည်းနည်းတော့နည်းမဲ့ပါဖြစ်လဲဆိုတော့တခြားကိစ္စတွေရှိနေတယ်ပေါ့နော်ကြောင့်မို့လို့ဒီ career ကို affect ဖြစ်နိုင်တာပေါ့
ဒေါ်လာလာတိုင်းစီစဉ်ကျင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုကတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုနားဆင်ရမယ့်အလှည့်ရောက်ပါပြီဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်ဒီတစ်ပတ်တော့စစ်ကြဝဠာကြီးရဲ့ဗရင်းပုတ်ကိုဖွင့်လှစ်နိုင်ပြီလို့တင်စားနေကြတယ်တွေ့ရှိချက်ဖြစ်တဲ့ dress wear လိုင်းတိုင်းတာနိုင်တဲ့အကြောင်းပြောပြပေးပါစီလူငယ်တဲ့နှစ်ပေါင်း100လောက်ကကမ္ဘာကျော်ယူပပေးတာပညာရှင် Albert Einstein ပြောတဲ့ Gravitational Wave လို့ခေါ်တဲ့ Dressrosa လိုင်းရှိမရှိလက်တွေ့ပြနိုင်မှုသိပ္ပံပညာရှင်တွေစူးစမ်းခဲ့ကြတာကြားပါပြီ။ဒါကို Washington ပြည်နယ် Hanford နဲ့ Louisiana ပြည်နယ် Livingston မြို့တွေမှာဒေါ်လာတန်း1100ကျော်အကုန်ကျခံဆောက်လုပ်ထားတဲ့ LIGO လို့ခေါ်တဲ့လေဆာရောင်ခြည်သုံး Dressrosa လိုင်းစောင့်ကြည့်ကြိယာနှစ်ခုကနေတပြိုင်တည်းလိုလိုတိုင်းတာနိုင်ကြတာမို့အခုလက်တွေ့ပြနိုင်ပါပြီ။သိပ္ပံပညာရှင်ပေါင်း1000ကျော်နဲ့စောင့်ကြည့်လေ့လာခဲ့တဲ့ဒီစီမံကိန်းရလဖြစ်တဲ့ Dressrosa လိုင်းတွေကိုအတန်းအဖြစ်ပြောင်းလဲနားထောင်လို့ရအောင်လဲဖန်တီးခဲ့ပြီး Washington DC မြို့တော်အခမ်းအနားမှာပရိသတ်တွေနားထောင်နိုင်အောင်ပါဖွင့်ပြခဲ့တာပါ။စကြဝဠာကြီးအကြောင်းလူသားတွေမသိသေးတာအများကြီးရှိပါတယ်။အခုဒီ Dressrosa လိုင်းဟာလူသားတွေစီအသိသေးဆုံးအရာဝတ္ထုတွေကိုပါဖျက်ပြီးလာနိုင်တာမို့ X-ray ကနေလူသားတွေအကြောင်းသိရတယ်လို့ Dressrosa ကနေစကြဝဠာကြီးတွေကမသိသေးတာတွေကိုသိလာနိုင်တာပါဒါကြောင့်အခုတွေ့ရှိချက်ဟာနက္ခတ္တဗေဒပညာရဲ့အတွက်အဖိုးမဖြတ်နိုင်ဘူးလို့ Illinois တက္ကသိုလ်ကနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းတာထွေးကပြောပါတယ်
တော်တော်ဟိုထူးခြားတဲ့တွေ့ရှိချက်ပါအများကြီးကိုကျွန်တော်တို့ရှိကိုဆက်စပ်လေ့လာဖို့တကားဖွင့်ပေးလိုက်လို့ပဲဒီပါပညာနဲ့တည်းရဒီလာကြီးအများကြီးကိုဖြစ်လာဥမာပဲပထမဦးတွေ့ရအစရိပဲတွေ့တယ်ဒီလာကိုဒါနဲ့ပတ်သက်ပြီးတော့နောက်ပိုင်းကျတော့ဖြူဒေတနာလို့ရှာရအများကြီးရှိလာမယ် neutral star နဲ့ပတ်သက်တာ binary black hole နဲ့ပတ်သက်တာဒီ black hole ကိုရဲ့ net ထွင်းကြီးတစ်ခုနဲ့တစ်ခုပေါင်းတာဒီ supernova explosion ကြီးတွေအဲ့တော့ big bang ကစအာဂတနေလာတဲ့လူတွေကျောင်းသားတွေအတွက်ကိုတကားပေါက်တစ်ခုဖွင့်ပေးတဲ့အတွက်နေလာကြီးအများကြီးပဲဖြစ်လာမှာပဲ
ဟုတ်ကဲ့ဟုတ်ကဲ့တော်တော်ထူးထူးခြားခြားတွေ့ရှိချက်လို့ပြောလို့ရဟုတ်အခုပထမဆုံး Einstein ရဲ့ဒီ theory ယူဆချက်ကိုပြောပြပေးပါစင
်1955 66ကပေါ်ဘက် Einstein ကနေပြီးတော့သူရဲ့ relativity theory ရဲ့မှာဒီ drugs နဲ့ energy ပြောင်းလဲရတယ် energy နဲ့ drugs ပြောင်းလဲရတယ်အခုကဘာပြောလဲဆိုတော့ drugs swing ရတယ်ဟာတဲ့ drugs ပုံမှာမူတည်တယ်နောက်တစ်ခါကျတော့ဒီအာဂါသဟင်းလေးမျိုးသူရွက်ထည်တစ်ခုနေနဲ့ယူဆထားတာပေါ့ဒီအဲဒီသဘောမျိုးကြည့်မယ်ဆိုလို့ရှိရင်လည်းဒီ drugs mirror လေးလေးသူရဲ့ drugs swing wave အမြင်အားတွေပဲအဲလိုသူပြောထားတာပေါ့အဲ့ဒါပဲပုံမှန်မူတည်တယ်ဆိုလို့ရှိရင် catalyst event ကိုခေါ်တယ်အတိုင်းစားမရှိတဲ့အဖြစ်အပျက်တွေပေါ့ဥပမာ black hole ဆိုတာမျိုးတွေတိုက်တာလို့နောက်တစ်ခါ big bang ကိုခေါ်တယ်ကျွန်တော်တို့ space and time ကို inflation လို့ခေါ်တယ်ဟောဘောမှုဖြစ်တာမျိုးတော့ကျွန်တော်ကြတော့ဒါပေါက်ကွဲကိုခေါ်တယ်ပေါ့အဲ့လိုကြီးခါကျွန်တော်ရှင်သူရဲ့ဒီ wave တွေကစစ်ကြောလားတကလုံးပြန်တော့အဲ့ဒါကိုသူကဟောကိထုတ်တာ
ရှက်ဒီ gravitational wave ကိုလက်တွေ့ဘယ်လိုမြင်နိုင်လဲပြောပြပေးပါစင
်ဒီ gravitational wave ကိုပြည့် ဒီလိုကြောင့်မလို့သိပြီးတော့အားကောင်းတဲ့ detector တွေနဲ့ဆမ်းမှာပဲရတယ်ဒါမှမဟုတ်ဖွင့်ဖို့မလွယ်ဘူးဆိုပြီး Einstein ကိုလည်းပြောခဲ့တာအခုကဒီမတွေ့ပါဘူးလို့ပြောတဲ့ gravitational wave ကိုအမှန်အမြင်နဲ့တွေ့တော့ astronomy နဲ့ပတ်သက်တဲ့အသိပညာရှင်တောင်းနေမှာဒါအချိန်မှဆုံးအမြင်မျိုးတစ်ခုပဲလို့ယူဆလို့ရတယ်
။အော် astronomy မှာလေ့လာတဲ့များထဲမှာအချိန်မှဆုံးအမြင်မှုပေါ့နော်
။ဒါဘလုံးမှမမျောလိမ့်ခါတော့တွေ့တော့
အရင်တော့ကတော့ဒီ Einstein ပြောတဲ့theory နဲ့ပဲသွားနေတယ
်ဒါနဲ့ politics policy ပညာရှိတွေနဲ့ပဲသွားနေတာ1980 1980လောက်တည်းအောင် Joseph Taylor တို့ Russell House တို့စသဖြင့်မလို့တို့ရော binary star လို့ခေါ်တယ် pulsar ဆိုတဲ့ဟို Newton star ကိုပတ်နေတယ် Deposit star တို့စလိုက်တာတွေကဒီ Deposit star ကိုတစ်ပြေးနဲ့လဲနေရတယ်ပြီးတော့သူကချုပ်သွားတယ်ဒီတော့ညီရောသွားတာလေနေကြတော့ဒါတို့ဘာကြောင့်များဖြစ်ရလဲကြည့်လို့ရှိရင် energy လို့ခေါ်တဲ့ swing ညာဆက်ကြတော့လားအနှောင်းပြတ်သွားတော့ဒီဟာဘာနဲ့သွားဆို gravitational wave နဲ့သွားရဖြစ်နိုင်တယ်ဆိုပြီးတော့ယူဆတော့လည်းတွေ့တော့မတွေ့ဘူးအဲ့ဒီ pulsar ရဲ့ရောကျသွားတဲ့ energy ကိုတို့တွေ့တာတခုတည်းတည်းနဲ့တို့ကဟို Nobel Prize ရတာပေါ့ကြောင့်အဲ့ဒါနဲ့ပတ်သက်ပြီးတော့ကုနာပါစနီစတာရဲ့ energy ရောသွားတာကိုတို့ကတွေ့တော့ gravitational wave ကိုမတွေ့ခဲ့သေးဘူးဒီစပင်မလာဆယ်လေးရဲ့တောင်းဆင်းလိုက်တာမှာလေကုန်လို့ခေါ်တဲ့လေဆာအင်တာဖီယိုမီတာ gravitational wave observatory ဆိုတာကခုလုပ်တာတခုအောင်မှာရှိတယ်ဒီ Livingston Louisiana မှာရှိတယ်နောက်တစ်ခုက Hanford Washington မှာရှိတယ်သူအဲ့နှစ်ခုကနေပြီးတော့မှ gravitational wave ရှိတယ်ဆိုတာကိုသူတက်သိပြီးနေတယ်တကယ်လည်းတွေ့တာ
ဒီ drag to ဆွဲအားလိုင်းကိုဘယ်လိုစပြီးတွေ့ခဲ့တာလဲဆရာ
ဟိုနှစ်ခုရှိတယ်ဒီ view တွေကတစ်ခါကျွန်တော်ပြောခဲ့ဘူးပါတယ်big bell ခေါ်တဲ့နှစ်ပေါင်းတန်ပေါင်းတောင်းတော့ရှိရကျွန်တော်တို့ကဒီလိုဖြစ်ခဲ့တဲ့ဆက်ကြော်လာအဖြစ်ဖြစ်ပေါ့ဒီတော့ကျွန်တော်ကကျတော့အချိန်နဲ့နေရာဖောင်းပွားမှုကြီးလို့ခေါ်တာပေါ့ inflation ဖြစ်တာပေါ့အဲ့ဒါခေါ်တာချို့ကြတော့လေဟိုပောက်ကွဲလို့ခေါ်တာပေါ့အဲ့ဒါကလည်းနှစ်ပေါင်း3,800ကြာပြီးတဲ့အခါကျတော့မှသူက primordial gravitational wave ကိုဆက်ကြော်လာဦးဒီဆက်ကထွက်လာတဲ့ wave တွေကအခုကြာတဲ့အခါကျတော့သူကဘာလဲပြန်ပြန်နေဆိုတော့cosmic microwave တက္ကသိုလ်နဲ့ကြံရအောင်ဒီဟိုတရေကကမဆိုင်နေထားသွားရဆိုရင်ဒီနိုင်နေအဝေးရောက်ကန်တောက်သွားပြီမယ်လို့သူ့ရဲ့ခြေရကန်အမှန်တရားကြံကဖဲရဲမှာဟို ripple လို့ခေါ်တဲ့လိုင်းကုန်တွေကြံရတယ်အဲ့ဒါလေးတို့လေ့လာဖို့တော့နော် primordial gravitational wave ကိုကြည့်ဖို့ကဘယ်လိုကြည့်ရလဲဆိုတော့ cosmic background radiation ကိုကြည့်ရတယ်အဲ့ဒါကိုကျွန်တော်တို့က radio telescope တွေနဲ့ကြည့်ရအောင်အဲ့ဒါမိနစ်ကတို့တွေ့ရဆိုပြီးတော့ပြောတာပေါ့လေဒါမှလည်းအခုချိန်လေး confirm လို့ရတယ်ဒီတစ်ခါကျတော့ဟိုအလင်းနှစ်ပေါင်းတောင်ပေါင်းထောင်တောင်မှာရှိတဲ့နေရာနေပြီးတော့ဟိုကတော့အနက်ချက်တွင်းကြီးပေါ့ black hole တစ်ခုတစ်ခုနဲ့ခုပိုင်းနဲ့ပူပေါင်းသွားပြီးတော့ထွက်လာတဲ့ဒီ gravitational wave ကိုလေ့လာတာဒီကြီးမားတဲ့ black hole ကြီးတစ်ခုနဲ့ခုဝင်တိုက်တဲ့အခါကျတော့ဒီအရင်အလင်းတဲ့တော့လောက်လည်းသူကထွက်လာတော့အဲ့ဒါကိုဖမ်းမလို့တော့ဆိုတော့ဖမ်းလိုက်တာကျတော့သူတို့ဘာလဲလို့လဲဆိုတော့နှစ်မိုင်ခွဲလောက်ရှိတဲ့ interferometer gravitational wave observatory ဆိုတာနှစ်ခုထားတော့ပြီးတော့အဲ့ဒါလေးကျောင်းလွှင့်လိုက်တယ်သူကဟိုပြန်လည်းပြတ်သွားမယ်အမှန်တကူပြီးတော့ reflection ကိုခေါ်ရဲနှစ်ခုခွဲထုတ်လိုက်တော့ခွဲထုတ်လိုက်ပြီးတော့သက်ဆိုင်ရာမှန်နေတဲ့ TV ပြန်လာပြီးလို့ရှိရင်သူ့ကိုကြည့်ရတယ်ကြည့်တဲ့အခါကျတော့ဒီ wave နှစ်ခုပြန်လာတာတစ်ခုနဲ့တစ်ခုက180 degree ကွာနေတယ်ကြောင့်မလို့ခုနကတော့ကျွန်တော် physics မှာတော့ destructive interference လို့ခေါ်ရဲအဲ့ဒါကဖြစ်ပြသွားမယ်ဒီလိုမျိုးကနလာတဲ့ gravitational wave ကဒါဒီလေဆာကို interfere လုပ်မယ်ပေါ့လေ။နောက်နှောက်ရှက်မယ်ဆိုလို့ရှိရင်အဲ့ဒီမှာ flight tone တွေတွေ့ရမယ်လို့ခမှားကြတော့ဒီတစ်ခေါက်မှာအဲ့ဒါတော့တွေ့တာပဲ။ဆိုတော့ distortion ကိုခေါ်တော့ပေါ့လေ။ကန gravitational wave interference ဆောင်လို့ flight tone တွေတော့တွေ့တယ်။ဒီကလည်းပြစ်ပြီးတယ်။စတဲ့ Einstein ကပြောပြီးသားဒီက trip ပေါ့လုံးဝမဖြစ်နိုင်ဘူးပြောတာ။ဒီတစ်ခေါက်မှာ14နိုင်ငံသိပ္ပံပညာရှင်တွေရဲ့နောက်ဆုံးပေါ် detector တွေနဲ့သူတို့တကြောင်မလို့အခုတခါတွေ့ရတယ်ဒီ distortion တွေဘယ်လောက်ရှိလဲဆိုရှင်ဒီ program တစ်ခုရဲ့တပေါင်းပုံတပုံလောက်ရှိတဲ့ wavelength တွေကိုတွေ့တာအဲ့ဒါလေးရဲ့ဖြုတ်ဆန်းမှုတွေကိုတွေ့တာအဲ့ဒါတစ်ခုတည်းကတွေ့ရမှာမဟုတ်ခုစလုံးကတွေ့တဲ့တရားလို့ပြော confirm လို့ပြရအောင်ဆိုတော့ဒါကတော့ပထမဆုံးအောင်မြင်မှုတစ်ခုပါပဲ
ဒေါက်တာဝင်းတာထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင်နော်
တခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင် VOA ကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးစာရေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်ကြတယ်ဆိုရင်တော့ bamis@voanews.com ကိုအီးမေးလ်ပေးပို့နိုင်ပါလေရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာအကျန့်ဖက်သမားအုပ်စုတွေပေါ်အောင်မြင်စွာတိုက်ခိုက်နှိမ်နှင်းအမြင့်ဖြုတ်နိုင်ပြီဆိုရင်ကျွန်တို့တို့ဟာကမ္ဘာအရေးကိစ္စတွေပေါ်အမှန်တကယ်အာရုံစိုက်အလေးထားနိုင်မှာဖြစ်ပါတယ် အဓိပ္ပာယ်ကတော့နိုင်ငံပေါင်းစုံလူအဖွဲ့အစည်းကြီးအနေနဲ့ဒီကပ်ဘေးဆိုးကြီးအန္တရာယ်ကိုအတူတကွဝိုင်းဝန်းပြီးတော့ဖြေရှင်းကြဖို့ဖြစ်ပါတယ်ဥပမာပြရမယ်ဆိုရင် ISIL ဆိုတဲ့အဖွဲ့အစည်းပါပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းနိုင်ငံရခြားကအကြမ်းဖက်သမားတွေနဲ့အကြမ်းဖက်တဲ့အစွန်းရောက်စိတ်ရှိသူတွေအမြောက်များကိုသွေးဆောင်နိုင်ခဲ့ပြီးသူတို့တွေဟာသူတို့ရဲ့ဆန္ဒအရ ISIL ရဲ့မဟာမိတ်တွေအဖြစ်ပေါင်းစည်းစေခဲ့ပါတယ်သူတို့တွေဟာလူမှုကွန်ရက်မီဒီယာတွေကိုအသုံးပြုပြီးတော့အကြမ်းဖက်မှုအတွက်စီယုံတိမ့်သွင်းတာတွေဝါရဖြန့်တာတွေကိုပြုလုပ်ခဲ့ကြပါတယ်ဒီလိုသူတို့ရဲ့ဝါရဖြန့်လှုပ်ဆောင်မှုတွေကြောင့်ကမ္ဘာမြို့ကြီးတွေအတော်များပြားမှာကြမ်းဖက်တိုက်ခိုက်မှုတွေကိုဖြစ်ပေါ်စေခဲ့ပါတယ်အကြမ်းဖက်တိုက်ခိုက်မှုနှိမ်နှင်းရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအမေရိကန်အထူးတန်တမန်တီနာကိုင်တနောကတော့ရှေ့မှာဒီစိန်ခေါ်မှုတွေကိုဆက်ပြီးတော့ကြုံတွေ့နေကြရမှာဖြစ်ကြောင်းဒါပေမဲ့ဒီကိစ္စကိုဒို့ဒို့တွေပဲလုပ်နေဖို့မဟုတ်ဘူးလို့ပြောဆိုပါတယ်ပြောရမယ်ဆိုရင်အမေရိကန်ပြည်တော်စုဟာနိုင်ငံပေါင်း66နိုင်ငံရှိတဲ့ညွန်ပေါင်းအုပ်စုအတွင်းကတနနိုင်ငံပဲဖြစ်ပါတယ်လေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း1000နီးပါးပြုလုပ်ခဲ့ပြီးစစ်စင်ရေးအတွက်ခေါင်းဆောင်ပိုင်းတွေကိုစနစ်တကျတုတ်တင်နှံခဲ့သလိုရန်သူတွေရဲ့လေ့ကျင့်ရေးစခန်းတွေလက်နက်ကြီးတွေစီလောင်ကန်တွေငွေကြေးတိုးလောင်ထားမှုတွေအခြေခံအဆောက်အုံတွေကိုဖျက်ဆီးပစ်နိုင်ခဲ့ပါတယ်။တချိန်တည်းမှာပဲဒေသတွင်းမှာရှိနေတဲ့မြေပြင်တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နိုင်ခဲ့သလိုအီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာ ISIL တွေတိမ့်ပိုက်ထားတဲ့နေမြေတွေနဲ့20ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိပြန်ပြီးတော့တိမ့်ပိုက်နိုင်ခဲ့ပါတယ်။အီရန်နိုင်ငံအတွင်းမှာပဲ2014ခုနှစ်ဩဂုတ်လကတည်းက ISIL တွေအထွတ်ထိပ်အောင်ပွဲခံတိမ့်ပိုက်ထားတဲ့နေမြေတွေရဲ့40ရာခိုင်နှုန်းကိုပြန်ပြီးတော့တိမ့်ပိုက်နိုင်ခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့ပြည်စည်းအောင်ဆောင်ရွက်နိုင်ဖို့အများစုဟာစီရေးရအဖြေရှာယုံနေမဟုတ်ပါဘူးလို့တန်တမန်ကြီးကိုက်တနောကပြောဆိုပါတယ်။နိုင်ငံစုံအဖွဲ့အစည်းတွေရဲ့လူမှုအတိုင်းအဝန်းတွေအတူတူကပူးပေါင်းပြီးတော့ပြည်ပကနေခရီးလှည့်လည်သွားရောက်ပူးပေါင်းတဲ့အကြမ်းဖက်သမားတွေမပေါ်ပေါက်စေအောင်ဟန်တားဖို့ဖြစ်တယ်လို့ဆိုပါတယ်။ကျွန်ုပ်တို့အနေနဲ့သူတို့ရဲ့ဗန္ဒာရေးလမ်းကြောင်းတွေသတင်းစကားပါတဲ့လမ်းကြောင်းတွေကိုဖျက်တော့ဟန်တားဖို့အဲဇယ်ရီလက်ကနေလွတ်မြောက်လာတဲ့အရက်ဒေတာတွေကိုတည်ငြိမ်အေးချမ်းမှုရှိစေဖို့စတာတွေကိုလှုပ်ဆောင်ပေးရပါလိမ့်မယ်။ဒီအတွက်လုံခြုံရေးအားနည်းလစ်ဟာချက်တွေကိုပိတ်ပစ်ဖို့အဲဇယ်ရီနဲ့ဆက်သွယ်ပူးပေါင်းဖို့လုပ်နေတဲ့နိုင်ငံရခြားကတက်ခိုက်ရေးသမားတွေကိုဖော်ထုတ်ပြီးတော့အရေးယူဖမ်းဆီးတာဥပဒေကြောင်းအရရေးယူတာတွေပြုလုပ်တဲ့နိုင်ငံတွေတိုးများလာနေပြီလဲဖြစ်ပါတယ်။နိုင်ငံတွေဟာအချင်းချင်းသတင်းဖလှယ်နေကြသလိုအစိုးရမှုတွေစီယုံတိမ့်သွင်းတာတွေလက်တယ်တရားခဏတွေကိုဖော်ထုတ်တာတွေအကြမ်းဖက်အဖွဲ့အစည်းတွေရဲ့ဝင်ရောက်ဖို့အတွက်တဦးချင်းစီရဲ့လှုပ်ရှားမှုတွေကိုဖော်ထုတ်ရမှာအတူတကွပူးပေါင်းပြီးတော့လှုပ်ဆောင်နေကြပါတယ်။ကျွန်ုပ်တို့အနေနဲ့ရင်ဆိုင်နေရတဲ့အကြမ်းဖက်ဝါဒစိန်ခေါ်မှုတွေဟာတစ်မျိုးပြီးတစ်မျိုးအလျင်မြန်ပြောင်းလဲနေတယ်လို့တန်မာကြီးကိုက်တနောကပြောဆိုပါတယ်။ကျွန်ုပ်တို့အနေနဲ့အင်အားတောင့်တင်းမှုလုံနိုင်ကိုင်နိုင်စွာရှိဖို့လိုအပ်တယ်လို့မတူကွဲပြားတဲ့လုပ်ဖော်ကိုင်ဘက်တွေရဲ့အကူအညီတွေကြိုးပမ်းအားထုတ်မှုတွေကိုရယူကာကမ္ဘာအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးကိုလှုပ်ဆောင်ရမှာဖြစ်တဲ့အကြောင်းသူကပြောဆိုသွားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနားဆင်ကြကြတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင်။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါခင်မျိုးသက်ကကြီးညာပေးပါမယ်ရှင်။
ဒီပြန်တင်ရဲ့နောက်ပိုင်းတူနီရှားနယ်စပ်က IS Twitter အဖွဲ့လေဂျင်စကန်တစ်ခုကို American စစ်လေယာဉ်တွေတောက်ကြတဲ့ဘုံးကျဲတက်ခဲရမှာပြစ်မှတ်ကိုတိုက်ရိုက်ထိမှန်ပြီးအကြမ်းဖက်သမားတွေဖြစ်လူလစ်စုဆောင်းခံရသူဒါဇင်နဲ့ချီပြီးတေဆုံးခဲ့ရပါတယ်။ Belgium နိုင်ငံ Brussels မှာကျင်းပနေတဲ့ EU ဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာ Britain နိုင်ငံ EU ဖွဲ့ဝင်ဖြစ်တဲ့ဆက်ပြီးရည်တည်မှုလုံးမလုံးရေးနဲ့ပတ်သက်ပြီးတောက်ကြတဲ့ညနေပိုင်းအထိဆွေးနွေးပွဲကိုဆက်ပြီးပြုလုပ်နေကျင်းပနေတယ်လို့ Britain ဝန်ကြီးချုပ်ကပြောပါတယ်။အာရှဒေသမှာ American ကနိုင်ငံကြီးစီစီဝိုင်းဦးစားပေးဆောင်ရွက်မှုတွေအတွက်အရလာကောင်းတွေတွေ့ရတာမျိုးဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းအမေရိကန်သမ္မတကပြောကြားပါတယ်။ဒါပေမဲ့ဒီလိုအမေရိကန်ရဲ့အာရှဒေသဦးစားပေးမှုဟာအာရှနိုင်ငံတွေကိုအမေရိကန်နဲ့ဒီမိုကရေစီနိုင်ငံတွေစီကနေတရုတ်ဖက်ပိုရောက်သွားမှာကိုစိုးရိမ်တဲ့အတွက်လှုပ်ဆောင်တာမျိုးဖြစ်တယ်လို့ဝေဖန်သူတွေကပြောပါတယ်
။တည်င်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကမန်ရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အိုက်ဒန်ဦးတကုဖြစ်ပါတယ်။ကျွန်မကတော့နနာချမ်းပါရှင်။VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင
်
This program has come to you from the Voice of America, Washington.